Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of American တန်ကနေ2015ခုနှစ်မေလ6ရက်ဗုဒ္ဓနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေစတင်အသံလွှင့်နေပါခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီညပဲသတင်းတွေကိုကိုငင်းချမ်းနဲ့အတူကြီးညာပေးမှာပါအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ဟာ Saudi Arabia ကိုရောက်တဲ့အခါမှာယေမန်နိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှိပါတယ် IS Islamic အစွန်းရောက်ထိတ်တန့်ခေါင်းဆောင်၄ဦးအတွက် American အစိုးရကစုချင်းငွေဖြစ်တဲ့ဒေါ်လာသန်း20အထိပေးမယ်လို့ကမ်းလှမ်းလိုက်ပါတယ်မြေထဲပင်လယ်ထဲကိုဖျက်ပြီးဂရိနိုင်ငံကိုဥတီသွားနေတဲ့လှေနဲ့လိုက်ပါလာတဲ့မြန်မာ33ယောက်ကိုတူရကီကမ်းခြေဆောင်တပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းလေးပြီးနောက်ဆင်ရမယ့်အထက်မှာတော့အီရန်မှာမြန်မာသင်္ဘောသားတွေဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်
ကုမ္ပဏီအနေနဲ့အဲ့ဘက်မှာစတာဝန်ရှိတဲ့ဖွဲ့စည်းအားလုံးတို့သွားတော့ဆွေးနွေးနေပါတယ်ကျွန်တော်ကြည့်အခု unity
ကညီမရေကြောင်ပို့ဆောင်ရေးဌာနတင်မောသားဌာနကွယ်ညွှန်ကြားရေးမှူးဦးတွတ်မြင့်ပြောသွားတာပါဒီအကြောင်းကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ထိုင်းနိုင်ငံတောင်ပိုင်းမှာရိုဟင်ဂျာမွတ်စလင်ရုပ်လောင်းတွေထပ်မံတွေ့ရှိတယ်ဆိုတဲ့အကြောင်းတခါပန်ဆန်းညီလာခံဘက်ကနောက်ဆုံးအခြေအနေပါဝင်ကရင်နီဒေသခံပြည်သူတွေကြားမှာဘယ်လိုစိုးရိမ်မှုတွေဖြစ်နေသလဲဆိုတဲ့သတင်းတွေကိုပြောပြသွားဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုငင်းညံတို့ကညင်ညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကသူဟာ Saudi Arabia နိုင်ငံကိုတွားရောက်တဲ့အခါမှာစစ်တမ်းကြောင့်ပျက်စီးယိုယွင်းနေတဲ့ယေမန်နိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်။သူ့ရဲ့ခီးစဉ်တစ်ထောက်နားတဲ့ဂျဘူတီနိုင်ငံကိုဒီကနေ့ဗုဒ္ဓဟူးနေ့ရောက်ဆင်မှာလဲယေမန်နိုင်ငံအတွက် American ကထောက်ပံ့ငွေဖြင့်နောက်ထပ်ဒေါ်လာသန်းပေါင်း68သန်းပေးရမယ်လို့ကြေညာခဲ့တဲ့ကြောင်းဝန်ကြီး Kerry နဲ့ခီးစဉ်မှာအတူလိုက်ပါသွားတဲ့ VOE သတင်းတောက်ကပြောပါတယ်။ဒီအထောက်ပံ့တွေကနေယေမန်နိုင်ငံမှာလိုအပ်နေတဲ့အစားအစာတောက်ရည်တန့်ခိုးလုံးနေထိုင်ဖို့နဲ့တခြားလိုအပ်ချက်တွေကိုဖြည့်ဆည်းပေးနေတဲ့အဖွဲ့တွေအတွက်ဒေါ်လာ16သန်းပေးရဖို့ရှိတယ်လို့ American နိုင်ငံခြားရေးဌာနကလည်းပြောပါတယ်။ယေမန်အစိုးရကိုဖြုတ်ချဖို့အတွက်ကြိုးစားနေတဲ့ဟူသီတပုံတွေကို Saudi Arabia ကလေချောင်းကနေတိုက်ခိုက်ပေးနေတာဖြစ်ပါတယ်။ဂျဘူတီမှာဝန်ကြီး Kerry ဟာသမ္မတဖြစ်တဲ့ Ismail Omar Guelleh နဲ့နိုင်ငံခြားရေးဝန်ကြီး Mohammed Ali တို့နဲ့ Yusuf တို့နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။
American ပြည်ထောင်စု Texas ပြည်နယ်မှာကျင်းပခဲ့တဲ့ကတ်တွန်းပြိုင်ပွဲကိုတနင်္ဂနွေနေ့ကတိုက်ခိုက်ခဲ့သူ2ယောက်ဟာ IS Islamic အစွန်းရောက်အဖွဲ့နဲ့ဆက်ဆက်မှုရှိမရှိဆိုတာကိုသိနိုင်ဖို့အတွက် American အာဏာပိုင်တွေကြိုးပမ်းဆောင်ရွက်နေပါတယ်။အဲ့ဒီပြိုင်ပွဲမှာကတ်တွန်းဆရာတွေက Islam ဘာသာရဲ့တမတော် Mohammed ရဲ့ပုံကိုဆွဲနေကြတာဖြစ်ပါတယ်။တနတ်သမား2ယောက်ထဲကတယောက်နဲ့ချိတ်ဆက်နေတဲ့ Twitter လူမှုကွန်ရက်စာမျက်နှာနဲ့သူတို့နှစ်ယောက်အသုံးပြုတဲ့ electronic ပစ္စည်းတွေကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေပါတယ်။အစိုးရအဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့သူတို့ရဲ့ကိုပိုင်ရေဒီယိုအသံလွှင့်အစီအစဉ်ကနေအင်္ဂါနေ့မှာပြောပါတယ်။ Dallas မြို့အပြင်ဘက် Garland ကဒီတိုက်ခိုက်မှုကိုသူတို့အဖွဲ့ရဲ့တပ်ဖွဲ့ဝင်နှစ်ယောက်ကလုပ်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။ဒါဟာအမေရိကန်မြေပေါ်မှာပထမဦးဆုံးတိုက်ခိုက်မှုဖြစ်ပြီးအဆိုးဆုံးတိုက်ခိုက်မှုတွေမလာသေးဘူးလို့လည်းပြောလိုက်ပါတယ်။IS အဖွဲ့အမေရိကန်မြေပေါ်ရောက်လာပြီလားဆိုတာနဲ့ပတ်သက်ပြီးကြေညာဖို့ကဩဘားမားအစိုးရအတွက်ဆောလွန်နေသေးတယ်လို့အင်ဂျီရောပြောခွင့်ရပုဂ္ဂိုလ် George Arnes ကပြောလိုက်ပါတယ်။အချက်အလက်တွေဒီထက်မကပိုပြီးသိရအောင်ကျွန်တော်တို့ဘက်ကတည်တည်ချာချာလှုပ်ချင်ပါတယ်။အကြမ်းဖက်သမားတွေဟာကမ္ဘာတဝန်းမှာရှိနေပြီးတချို့က Israel အဖွဲ့ဝင်တွေပါ။အဲ့ဒီလူတွေဟာလူမှုကွန်ရက်စာမျက်နှာတွေကိုအသုံးပြုပြီးအမေရိကန်နိုင်ငံအပါအဝင်ကမ္ဘာတဝန်းကလူတွေနဲ့ဆက်သွယ်ဖို့ကြိုးစားနေပါတယ်လို့သူကပြောသွားပါတယ်။တနတ်သမားနှစ်ယောက်ဟာ Elton Simpson နဲ့ Noder Sophie တို့ဖြစ်တယ်လို့ရဲကပြောပါတယ်။အဲ့ဒီတနတ်သမားနှစ်ယောက်ဟာ Conference Center ကိုတိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးတာဝန်ရှိသူတယောက်ဒဏ်ရာရသွားခဲ့ပါတယ်။အဲ့ဒီနောက်တော့ရဲကသူ့ကိုတနတ်နဲ့ပြစ်တက်ခဲ့ပါတယ်။သူတို့နှစ်ယောက်ထဲက Mr. Simpson က2006ခုနှစ်ခရဲကစောင့်ကြည့်ခံနေရသူဖြစ်ပြီးဆိုမာလီယာမှာရှိတဲ့အကြမ်းဖက်ဂျီဟတ်အဖွဲ့ကိုဝင်ဖို့ဆန္ဒရှိတာနဲ့ပတ်သက်ပြီး FBI တာဝန်ရှိသူတွေကိုလိန်ညာပြောဆိုတဲ့အတွက် 2010ခုနှစ်မှာပြစ်ဒဏ်ကျခံရမှုသူဖြစ်တယ်လို့တရားရုံးမှတ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
IS Islamic ဆွမ်းရောက်ဖွဲ့ထိတ်တန့်ခေါင်းဆောင်၄ဦးကိုဖမ်းနိုင်ဖို့အတွက်သတင်းပေးသူကိုစုငွေဖြင့်နဲ့ဒေါ်လာတန်း20ထိပေးမယ်လို့ American ဆိုရကကန့်လန့်လိုက်ပါတယ်ဒီ၄ရက်ထဲမှာ IS အဖွဲ့ပြောခွင့်ရအဘူမိုဟာမက်အယ်အက်ထနာနီလည်းပါပါတယ်သူဟာအနောက်နိုင်ငံသားတွေကိုတိုက်ခိုက်ဖို့အတွက်တောင်းဆိုပန်ကြတာအပါအဝင် IS အဖွဲ့အတွက်သတင်းစကားတွေပါပေးနေတဲ့အဓိကလမ်းကြောင်းဖြစ်တဲ့ American နိုင်ငံကြီးဌာနကသတ်မှတ်ထားတာပါစုချင်းငွေထုတ်ထားတဲ့ထဲကနောက်3ကတော့ IS အဖွဲ့ရဲ့ဒုတိယခေါင်းဆောင်ဟောင်းAbd el-Rahman Mustafa el-Kaduli နိုင်ငံသားတရားခံတွေကိုဖမ်းဆီးထိန်းသိမ်းတဲ့နေရာဖြစ်နိုင်တဲ့အကျဉ်းစခန်းတွေကိုဦးစီးတဲ့ Takhran Badi Rashvili IS အဖွဲ့ရဲ့မူလလက်ဦးအဖွဲ့ဝင်တယောက်ဖြစ်တဲ့အကျဉ်းဖက်သမားတွေအတွက်ငွေရှာပေးနေသူလို့ American နိုင်ငံခြားရေးဌာနကသတ်မှတ်ထားတဲ့ Tariq Bin el-Taharu ဖြစ်ပါတယ်ဒီစုချင်းတွေကို American အစိုးရရဲ့ Rewards for Justice တရားမျှတမှုအတွက်စုကြည့်အစီအစဉ်ကနေပြေးပါပါဒီအစီအစဉ်စတင်ခဲ့တဲ့1984ခုနှစ်ကစပြီးဒီအလို့ရှိနေတဲ့အကျန်းဖက်သမားတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေအတွက်ဒေါ်လာတန်ပေါင်း100အစိတ်ကျော်ပေးခဲ့တာဖြစ်ပါတယ
်အမေရိကန်နဲ့ကျူးဘားနိုင်ငံကြားဆက်ဆံရေးပုံမှန်ပြန်ဖြစ်လာအောင်အမေရိကန်အစိုးရဘက်ကကျိုးပန်းဆောင်ရွက်တဲ့အနေနဲ့နှစ်နိုင်ငံကြားသင်းမောပြေးဆွဲတာတွေကိုပြန်ပြီးလှုပ်ဆောင်လိုက်ပါတယ်အမေရိကန်ပြည်ထောင်စုတောင်ဘက်စွန်းဖလော်ရီဒါပြည်နယ်ကနေကျူးဘားနိုင်ငံဟာဗာနာအထိမိုင်100လောက်ခီးစဉ်အတွက်ခီးသည်နဲ့ကုန်တစ်တာသင်းမောကုမ္ပဏီ၄ခုထပ်မင်းကိုအမေရိကန်ဗန်နာယီဝန်ကြီးဌာနကလိုင်စင်တွေချပေးခဲ့တာပါအဲ့ဒီတည်းကကုမ္ပဏီ၃ခုကတော့ဖလော်ရီဒါအခြေစိုက်ဖြစ်ပါတယ်ဒီသတင်းနဲ့တဆက်ထဲမှာပဲအမေရိကန်အခြေစိုက် JetBlue လေကြောင်းလိုင်းကလည်းနယူးယောက်မြို့ကနေဟာဗာနာမြို့ကိုဇူလိုင်လကစပြီးတော့ခီးသည်တင်လေယာဉ်စတင်ပြေးဆွဲမှာဖြစ်တယ်လို့မင်းကကြေညာလိုက်ပါတယ်ဖီဒယ်ကက်စတိုဦးဆောင်ပြီးအနာရှင်ဘရစ်စတာကိုဖြုတ်ချခဲ့တဲ့1959ကွန်မြူနစ်တော်လှန်ရေးမတိုင်ခင်ကတော့အမေရိကန်နဲ့ကျူးဘားနိုင်ငံကြားတင်မောခီးစဉ်တွေအမြဲလိုလိုရှိနေခဲ့တာပါကျူဘားနိုင်ငံကိုတွားကျင်တဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ကတော့သတ်မှတ်ထားတဲ့လမ်းညွှန်တွေအရသာတွားခွင့်ရှိပြီးတော့အဲ့ဒီလိုတွားတဲ့အထက်မှာပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာခီးစဉ်တွေလည်းပါဝင်ပါတယ်ခင်ဗျာ
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
PO American တန်ကအညာဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အီရန်ကဖမ်းဆီးထိန်းသိမ်းထားတဲ့ Max Tigris ကုန်တင်သင်္ဘောကသင်္ဘောသား24ယောက်ထဲမှာမြန်မာသင်္ဘောသား73ယောက်လည်းပါဝင်ပါတယ်။ Marshall Islands အလံလွှင့်တင်ထားတဲ့ဒီသင်္ဘောကို Hormuz ရေလက်ကျမှာပြီးခဲ့တဲ့သတင်းဘက်ကဖမ်းဆီးလိုက်တာဟာဥရေချောင်းရလုဆောင်တဲ့ကိစ္စဖြစ်ပြီးတရားရုံးအမိန့်ရသင်္ဘောကိုဖမ်းထားတာဖြစ်တယ်လို့အီရန်နိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးကပြောပါတယ်။သင်္ဘောနဲ့သင်္ဘောပိုင်ရှင်တွေပေါ်မှာပုဂ္ဂလိကတရားလိုတူတရားစွဲထားတယ်လို့သူကအပစင်သတင်းစာရှင်းလင်းပွဲအတွင်းပြောခဲ့တာဖြစ်ပြီးဆစ်ဆက်ညှိနှိုင်းတာတွေလုပ်နေပြီးနောက်နှစ်အတွင်းဖြည့်ရှင်းနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။အီရန်စစ်ကမ်းရဲ့ရေချောင်းဖွဲ့ website မှာဖော်ပြချက်ရဒီမှုဟာတရားရုံးရောက်နေတာနှစ်တော်ကြာပါပြီ။တင်မောအမှုတန်း24ယောက်ကိုဖမ်းမထားဘဲလိုအပ်တယ်ဆိုရင်ကောင်စစ်ဝင်တွေနဲ့တွေ့ဆုံပြောဆိုတာအတွက်ကန့်တမထားဘူးလို့လည်းပြောပါတယ်။တင်မောသား24ယောက်ထဲမှာမြန်မာပြင် Britain, Bulgaria, Romania နိုင်ငံသားတွေလည်းပါဝင်ပါတယ်
။မြေထဲပင်လယ်ကိုဖြတ်ပြီးဂရိနိုင်ငံကိုဥတီသွားနေတဲ့လေသွင်းထားတဲ့ rubber လေတွေနဲ့အဲ့ဒီပေါ်မှာလိုက်ပါလာတဲ့ Afghan 38ဦးနဲ့မြန်မာနိုင်ငံကလူ33ဦးကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကတူရကီကမ်းခြေဆောင်တပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အခုရက်ပိုင်းနေ့အတွင်းမှာဥရောပသမဂ္ဂအဖွဲ့ဝင်ဂရိနိုင်ငံကိုသွားနေတဲ့ရွှေပြောင်းအခြေချသူတွေကိုတူရကီအနေနဲ့ဖမ်းဆီးတာ200ကျော်သွားပြီဖြစ်ပါတယ်။လားတူအခြားဖြစ်ရပ်တစ်ခုမှာလည်းတူရကီကမ်းခြေဆောင်တပ်ဖွဲ့ရင်းအနေနဲ့ဆီးရီးယားဒုက္ခသည်84ဦးလိုက်ပါလာတဲ့လှေကလေး3စီးကိုလည်းဖမ်းဆီးခဲ့ပါသေးတယ်။အဲ့ဒီဒုက္ခသည်တွေကိုတော့တူရကီနိုင်ငံကမူရင်းနိုင်ငံကိုပြန်လည်ပို့ဆောင်မှာမဟုတ်ပါဘူး။ရွှေပြောင်းအခြေချသူထောင်ပေါင်းများစွာဟာလူမှောက်ခိုကူးသူတွေရဲ့လှေတွေနဲ့ဥရောပကိုထွက်ပြေးနေကြတာဖြစ်ပါတယ်
။ပြီးခဲ့တဲ့သတင်းဘက်ကတည်ဆုံနေတဲ့ရုံလောင်းတော်များများတွေ့ခဲ့တဲ့ထိုင်းနိုင်ငံတောင်ပိုင်းရာဘာဒေါ်ရဲမှာမြန်မာနိုင်ငံကနောက်ထပ်ရိုဟင်ဂျာရွှေ့ပြောင်းနေထိုင်သူလို့မှတ်ယူရတဲ့အလောင်း6ခုကိုထပ်ပြီးတော့ထိုင်းအာဏာပိုင်တွေကတူးဖော်ရရှိတယ်လို့ထိုင်းစစ်တပ်ကဒီကနေ့ပြောပါတယ်။မလေးရှားနယ်စပ်နဲ့နီးတဲ့ထိုင်းနိုင်ငံတောင်ပိုင်းဆုံခလခဲမှာပြီးခဲ့တဲ့ရက်ပိုင်းကတည်ဆုံနေတဲ့ရုံလောင်း26လောင်းတွေ့ခဲ့ရှိတဲ့နေရာနဲ့3မိုင်လောက်အကွာမှာအခုလို့ထပ်ပြီးတွေ့တာပါ။ဒီမြုပ်ထားတဲ့အလောင်းတွေကအနီးနားတွိုင်းမှာရှိတဲ့လူမှောင်ခို ကူးသူတွေရဲ့စခန်းမှာရှိတဲ့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေဖြစ်တယ်လို့ရွာသားတွေကပြောကြောင်းနဲ့ရုံလောင်း6လောင်းမှာအမျိုးသား4ဦးအမျိုးသမီး2ဦးဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်ထိုင်းနိုင်ငံမှာရှိတဲ့တရားဝင်ရွှေ့ပြောင်းနေထိုင်သူအတော်များများဟာမြန်မာနိုင်ငံအနောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာမွတ်စလင်တွေဖြစ်ပါတယ်။မေလ9ရက်နေ့ကတော့လူမှောင်ခိုးကူးသူတွေတုံးပြုခဲ့တဲ့ဒုတိယစခန်းတစ်ခုကိုထိုင်းအာဏာပိုင်တွေကရှာဖွေတွေ့ရှိခဲ့ပြီးအဲ့ဒီနောက်က3ဦးကိုကယ်တင်နိုင်တယ်လို့ထိုင်းရဲကပြောပါတယ်။
2002ခုနှစ်ကလူတိုက်ပြီးတော့ထွက်ပြေးသွားတဲ့ကားတိုက်မှုမှာလူသေဆုံးရမှုအတွက်အပြစ်ရှိတဲ့အိန္ဒိယဘောလိဝုဒ်ရုပ်ရှင်မင်းသားဆယ်မန်ခန်ကိုအိန္ဒိယတရားရုံးတစ်ခုကထောင်ဒဏ်5နှစ်ချမှတ်လိုက်ပါတယ်။မွန်ဘိုင်းတရားရုံးကတရားသူကြီးကခန်ကိုဗုဒ္ဓဟူးနေ့မှာအပြစ်ပေးလိုက်တာဖြစ်ပါတယ်။သူဟာအဲ့ဒီအမှုအတွက်ထောင်ဒဏ်10နှစ်အထိကြာခံနိုင်ပွဲရှိနေတာပါ။ခန်ဟာအခင်းဖြစ်ပွားစဉ်ကအယက်မူးနေပြီးတော့သူမောင်းတဲ့ Toyota Land Cruiser ကားနဲ့လမ်းဘေးမှာအိတ်နေတဲ့လူ9ယောက်ကိုဝင်တိုက်ခဲ့တယ်လို့အရှိဆိုးရရှိနေတွေကယူဆကြပါတယ်။အဲ့ဒီမှာတဦးသေဆုံးပြီးတော့၄ဦးဒဏ်ရာရခဲ့တာပါ။အသက်49နှစ်ရှိပြီဖြစ်တဲ့ခန်းကတော့ဒီရင်တိုက်မှုဖြစ်ပွားစဉ်မှာသူမမောင်းဘူးလို့ညင်းဆိုခဲ့ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုငင်းညံတို့ကကြီးညာပေးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုစပြီးတော့တင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာသင်္ဘောသားတွေအဖမ်းခံထားတဲ့အခြေအနေကိုစာပြီးပြောပြကြပါမယ်။အီရန်တို့ဖမ်းဆီးထားတဲ့ Marshall Island အလန်ဒင်တင်မောနဲ့တင်မောဝန်ထမ်းတွေအတွက်ဥပဒေကြောင်းအရဆောင်ရွက်နေပြီးမကြခင်ရက်ပိုင်းအတွင်းမှာပဲဖြေရှင်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအီရန်အစိုးရကပြောဆိုလိုက်ပါတယ်။အီရန်တို့ဖမ်းဆီးထားတဲ့ Marshall Island အလန်ဒင်တင်မောမှာမြန်မာတင်မောသား73ဦးနဲ့လိုက်ပါခဲ့တာမို့မြန်မာတင်မောသားတွေရဲ့လွတ်မြောက်မှုနဲ့လက်ရှိအခြေအနေအသေးစိတ်ကိုမတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ပြီးခဲ့တဲ့သတင်းပတ်တုန်းကပါရှန်ပင်လယ်ကွေ Hosmos ရေလက်ကြားမှာအီရန်တို့ဖမ်းဆီးလိုက်တဲ့ Marshall Island Atlantic Mount Mesk Tigray ဂုံတင်သင်္ဘောမှာလိုက်ပါခဲ့ကြတဲ့သင်္ဘောဝင်တန်း24ဦးတို့ထဲမှာမြန်မာသင်္ဘောသား73ဦးတို့လိုက်ပါခဲ့တာဖြစ်ပါတယ်။အခုတော့မြန်မာသင်္ဘောသားတွေအပါအဝင်သင်္ဘောဝင်တန်းတွေလွတ်မြောက်ဖို့အတွက်ကွန်မြူနီတာဝန်ရှိသူတွေတရားဥပဒေချောင်းအရညှိနှိုင်းနေပြီဖြစ်တဲ့အကြောင်းမြန်မာနိုင်ငံရေချောင်းပို့ဆောင်ရေးဦးစီးဌာနတိမောသားဌာနခွဲရဲ့ညွှန်ကြားရေးမှူးဦးတိုးမြင့်ကပြောပါတယ
်ဒီဘက်ကအခု PNI တို့အကုန်လုံးသူတို့ပြောပုံရဆိုရင်သူတို့ဒီဘက်ကဟိုကုမ္ပဏီအနေနဲ့အဲ့ဘက်မှာတာဝန်ရှိတဲ့ဖွဲ့စည်းအားလုံးသူတို့သွားတော့ဆွေးနွေးနေပါတယ်ကျွန်တော်ကြည့်အခု Unity ကကက်တင်နဲ့သူတို့သူတို့လေးရောက်နေသူတို့ကိုယ်တိုင်သွားပြီးတော့အဲ့ကိုလိုက်သွားကြပါလိမ့်မယ်နောက်အခုကျွန်တော်သိတော့ကတော့ဒီတိမောကိုခံစားရဆိုမြန်အခုတိမောသားတွေအနေနဲ့ဟို individual လက်သက်ခွင့်ရပါတယ်စင်မောသားတွေကနိုင်သူ့အိမ်ကိုတယ်လီဖုန်းဆက်ခွင့်လို့ပါတော့အဲ့ဒါလေးတော့ရတယ်လို့ပြောပါတယ
်ဒါပေမဲ့အီရန်အစိုးရနဲ့တင်မောကုမ္ပဏီတို့ရဲ့တရားတစ်ပေါင်းကိစ္စဖြစ်တာကြောင့်အစိုးရနဲ့ဓာတ်ရိုက်မသက်ဆိုင်တဲ့သဘောလည်းရှိတယ်လို့ဦးတိုးမြင့်ကပြောပါတယ်
ကျွန်တော်တို့ကတော့ဝန်ကြီးဌာနဆိုရှယ်ဒစ်စစ်နေတာနောက်ဒီဥစ္စာကြီးကတကယ်တမ်းတော့ကျွန်တော်တို့ဟိုဘယ်လိုပြောမလဲကျွန်တော်တို့ဘက်ကတော့စိတ်မဆာဘူးဗျဘာလို့ဆိုတော့ဒီဥစ္စာကသူတို့ကုမ္ပဏီကိုဒီသူတို့အီရန်နိုင်ငံအနေနဲ့ဒါသူတို့ဟိုဘယ်လိုပြောမလဲသင်္ဘောကိုပိုင်တဲ့သင်္ဘောဟိုဆွဲတဲ့ဥစ္စာဒီဒီသင်္ဘောဒီချက်တာအနေနဲ့ယူလာလာပါညာသူတို့တကယ်တော့လေးလာပြီးမှလောက်ရမှာဆိုတော့လေသူတို့ဘက်ကသူတို့ဆောင်ရွက်နေကြပါလေ
အခုဖန်းစီခံရတဲ့မောက် Mesk Tigray သင်္ဘောရဲ့ပိုင်ရှင် Mesk ကုမ္ပဏီဟာအီရန်အစိုးရကိုဒဏ်ကြေးပေးဆောင်ဖို့ရှိတာကြောင့်အီရန်အစိုးရဘက်ကအခုသင်္ဘောကိုဖမ်းဆီးတာဖြစ်တယ်လို့အီရန်ဘက်ကပြောဆိုပြီးဒီလိုဖမ်းဆီးမှုဟာလည်းတရားဥပဒေကြောင့်ရဖြစ်တယ်လို့ဒီကနေ့မှာပဲအီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမာဇစ် F ခန်ကတော့အခုလိုပြောပါတယ
်ایک مسئله کاملا حقوقی بوده این کشتی دارای شاکی خصوصی بوده پرونده قضایی داشته حکم قضایی بوده بر اساس اون حکم قضایی که به سازمان
ماشه اینا الاتین تیمورتزین و هاسمو یلچا ما بیگره تنین بگا پھسی لائی تا ہا عبری چاو یا لو ساو نے قیسا پھت بی تیا یوم یے امے یا تیمو کو پھن تھارا پھت دے لو ایران နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးကပြောဆိုခဲ့တာဖြစ်ပါတယ်တင်မောနဲ့တင်မောပိုင်ရှင်အပေါ်ပုဂ္ဂလိကတရားလူတို့ကတရားစွဲဆိုထားတာတွေကိုစစ်ဆက်ညှိနှိုင်းတာတွေလုပ်ပြီးနောက်နှစ်ရက်အတွင်းဖြည့်ရှင်းနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတင်မောမူတန်း24ယောက်ကိုဖမ်းမထားဘဲလိုအပ်တဲ့ဆိုရင်ကောင်စစ်ဆိုင်ရာတွေးဆုံပြောဆိုရတဲ့အတွက်လည်းကန့်သတ်မထားဘူးလို့အီရန်နိုင်ငံသားရေးပြောခွင့်ရကပြောခဲ့ပါတယ်တင်မောသား24ယောက်ထဲမှာမြန်မာဗြိတိန်ဘူဂေးရီးယားနဲ့ရူမေးနီးယားနိုင်ငံသားတွေပါဝင်ပါတယ်မောက်မေးစတီဂရစ်တင်မောကိုအီရန်တပ်ဖွဲ့တွေကပြီးခဲ့တဲ့ဧပြီလ28ရက်နေ့မှာတတိပေးပစ်ခတ်ပြီးတဲ့နောက်တင်မောပေါ်တက်ခဲ့တဲ့အတွက်အမေရိကန်ရေတပ်ကအဲ့ဒီနေရာကိုဖျက်တင်မောတစ်စင်းနဲ့လင်းတင်တင်မောတစ်စင်းဆီလွတ်ခဲ့ပါတယ် ဒီနောက်မှာတော့ပါရှန်ပင်လယ်ကွေ့ထိပ်ကဟော့စမော့ရေးလက်ကြားကိုဖျက်တဲ့အမေရိကန်အလန်တင်သင်္ဘောတွေကိုအီရန်တို့ဂျာပန်မနောက်ရှက်နိုင်ဖို့အတွက်အမေရိကန်ရေးတပ်သင်္ဘောတွေအတူလိုက်ပါစောင့်ရှောက်ပေးနေပါတယ်ရှင်
မြန်မာဒေမော့ဒါရီဖန်ခံထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မဲ့တင်ကြီးထိုင်ပြောပြသွားတာဖြစ်ပါတယ်မြန်မာနိုင်ငံတွင်းကသတင်းတွေကိုလည်းမပေးခင်မှာအခုတခါတော့ထိုင်းနိုင်ငံဘက်ကလူကုန်ကူးမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်ပြီးခဲ့တဲ့သတင်းဘက်ကတိစုံနယ်ရုံလောင်းအတော်များများတွေ့ရှိခဲ့တဲ့ထိုင်းနိုင်ငံဆုံးခလာခရိုင်တွေကရောဘတ်ဒေါ်တဲ့မှာမြန်မာနိုင် မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကထိုင်းနိုင်ငံဆုံခလာခရိုင်ဖန်ငါခရိုင်တွေမှာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းအခြေချနေထိုင်သူတွေလို့တန်တရားရှိတဲ့ရုပ်အလောင်းတွေကိုတွေ့ရှိရကစလို့ထိုင်းဟန်နာပိုင်တွေကဇက်တိုက်ရှာဖွေမှုတွေလုပ်ခဲ့ပြီးလူကုန်ကူးမှုမှာပါဝင်ပတ်သက်တယ်လို့တန်တရားရှိသူတွေကိုပါစစ်ဆေးပြီးဖမ်းဆီးအရေးယူနေတာဖြစ်ပါတယ်ပြီးခဲ့တဲ့တပတ်ကျော်အတွင်းမှာရုပ်အလောင်း26လောင်းခန့်ရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ဆုံခလာခရိုင်တွင်းမှာပဲနောက်ထပ်အလောင်း6လောင်းတွေ့ရှိခဲ့ရတယ်ဆိုပြီးဆုံခလာခရိုင်ပါတန်ဘာဆာယက်စကန်ကတာဝန်ရှိသူတို့ကဗုဒ္ဓဘူးနေ့မှာအတည်ပြုပြောကြားပါတယ်အဲ့ဒီမှာမြုပ်ထားတဲ့အလောင်းတွေဟာအနီးတစ်ဝိုက်မှာရှိတဲ့လူမောင်ခိုကူးသူတွေရဲ့စခန်းတွင်းမှာနေထိုင်ခဲ့တဲ့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေဖြစ်တယ်လို့လည်းရွာသားတွေကသူတို့ကိုပြောပြကြောင်းအာဏာပိုင်တွေကပြောပါတယ်။ဒါအပြင်ဆုံခလာခရိုင်ပတ်တန်ဘာဆာယက်စကန်ကယက်စကန်မှုကိုလည်းရဲချုပ်ရုံးကိုယာတုရွှေ့ပြောင်းထားတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံတောင်ပိုင်းရေနောင်းဖန်ကဆတဲ့နေရာတွေကနေတဆင့်ထိုင်းမလေးရှားနယ်စပ်အထိဘင်္ဂါလီနဲ့ရိုဟင်ဂျာလူမျိုးတွေကိုလူကုန်ကူးသူတွေကပို့ဆောင်နေတာဖြစ်လို့ထိုင်းတောင်ပိုင်းမှာမကြာခဏဖမ်းဆီးမှုတွေလည်းရှိနေတာပါ။ဖန်ငါခရိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားဖွံ့ဖြိုးရေးတာဝန်ရှိသူကိုမိုးဝေကတော့လူကုန်ကူးခံရသူတွေဟာရေနောင်းဖန်ငါခရိုင်တွေကနေတဆင့်မလေးရှားနယ်စပ်တိသွားသူတွေလည်းရှိသလိုမလေးရှားနယ်စပ်ဆုံကလာမြို့နယ်တဲ့အထိဓာတ်ရိုက်လှေတွေနဲ့ပို့ဆောင်ခံရတာတွေလည်းရှိတယ်လို့ဆိုပါတယ်။
ทางานนี่มาเสร็จเจนโลดิโอเมซาเมซาเนซาดิဖြားတော့ဖြားတော့เจนโลဖေးအောင်ဘာလျှောက်ဖြားအဲဒီရနောင်းခံငါရေလေလာဆိုင်ရှိလို့မျိုးအိုးစုံခါပဲလေတစ်ခါတော့ဆိုင်လာလေရှိရဒီကျွန်းကျွန်းရှိတယ်မြင်ရလေမှာသူတို့ဟာလေလေလာဆိုင်တော့သူတို့ဒီဒီတွင်ကြလေဒီကိုဒီခဲလေနဲ့ဒီဒီကျွန်းပေါ်မှာထားလာတာဘောနော်အဲနောက်ရွေးမရွေးနိုင်တဲ့လူတွေကြံရတဲ့လူတွေပဲသေးတာလေအစာကြီးကပြားပြီးသေးတာလေတန်းခံရတာလေအဲလိုမျိုးလေးရှိနေတာ
2014ခုနှစ်နဲ့2015ခုနှစ်အတွင်းမှာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကနေထိုင်းနိုင်ငံထဲကိုလူကုန်ကူးခံရသူ 3,000 လောက်ဝင်ရောက်လာတာကိုတွေ့ခဲ့ရကြောင်းကိုမိုးဝေကဆက်ပြောပြပါတယ်။ထိုင်းနိုင်ငံထဲကိုဝင်ရောက်လာတဲ့မွတ်စလင်တွေတဲကတချို့ကတော့မလေးရှားနိုင်ငံကိုရောက်ဖို့အတွက်ငွေကြေးကုန်ကျခံပြီးသူတို့ဆန္ဒနဲ့လာကြသူတွေရှိတယ်လို့တချို့ကတော့အလုပ်လုပ်ပြီးလမ်းစိတ်ဆက်မယ်ဆိုပြီးသဘောတူညီချက်နဲ့လာကြသူတွေလည်းရှိပါတယ်။အဲ့ဒီထဲကတတိယအမျိုးအစားကတော့သူတို့ဆန္ဒသဘောထားမပါပဲအတင်းအကျပ်ဖမ်းဆီးခေါ်ဆောင်လာတာကိုခံခဲ့ရတယ်လို့ဆိုပါတယ်။ဒီထဲကဒုတိယအမျိုးအစားနဲ့တတိယအမျိုးအစားကငွေကြေးမပေးနိုင်တဲ့အတွက်ရောင်းစားခံရတာတွေများတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့နှစ်နှစ်ခန့်ကစလို့ထိုင်းနိုင်ငံတွင်းမှာရှိတဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူအများစုဟာမြန်မာနိုင်ငံအနောက်ဖက်ချမ်းဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာမွတ်စလင်တွေဖြစ်ကြပါတယ်။လူမောင်ခိုကူးသူတွေဟာတစ်နှစ်ကိုလူကိုထောင်ထဲချပြီးထိုင်းနိုင်ငံကိုခေါ်ဆောင်လာကြပြီးအဲ့ဒီလူတွေကိုတော်ရဲမှာဖွက်ထားပြီးမွတ်စလင်နိုင်ငံတွေဖြစ်တဲ့မလေးရှားနိုင်ငံကိုပို့ပေးဖို့အတွက်ပတ်စံနေတောင်းယူနေတာဖြစ်ပါတယ်။မေလ9ရက်နေ့မှာတော့လူမောင်ခိုကူးသူတွေအသုံးပြုခဲ့တဲ့ဒုတိယစခန်းတစ်ခုကိုထိုင်းရနာပိုင်တွေကရှာဖွေတွေ့ရှိခဲ့ပြီးအဲ့ဒီအနီးတစ်ဝိုက်ကလူ3ယောက်ကိုကယ်တင်နိုင်ခဲ့တယ်ဆိုပြီးထိုင်းရဲတွေကပြောပါတယ်။ထိုင်းသတင်းတွေမှာတော့လူကုန်ကူးမှုမှာလူမောင်ခိုကိုင်းကလူတွေနဲ့အတူထိုင်းရဲတွေရက်ရွာအာနာပိုင်တွေရှစ်ဦးထက်မနည်းပါဝင်ပတ်သက်မှုတွေရှိနေတဲ့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့လည်းဖော်ပြကြပါတယ်။လူကုန်ကူးသူတွေဟာဘင်္ဂါလီနဲ့ရိုဟင်ဂျာလူမျိုးတွေကိုထိုင်းနိုင်ငံအတွင်းပိုင်းကိုခေါ်ဆောင်လာကြပြီးနိုင်ငံရက်ချားမှာရှိတဲ့သူတို့ရဲ့မိသားစုတွေထံမှငွေညှစ်တောင်းခံတာဖမ်းဆီးချုပ်နှောင်တာတပ်ပစ်တာရောင်းစားတာတွေလုပ်ခဲ့တယ်လို့လည်းရေးသားဖော်ပြကြပါတယ်။ထိုင်းနိုင်ငံရဲ့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေကတော့လူကုန်ကူးမှုနဲ့ဆက်နွယ်နေသူတွေကိုဆက်လက်ဖမ်းဆီးနေပါတယ်။လူကုန်ကူးသူတွေဖမ်းထားတဲ့တရားခံကလွတ်သွားပြီးစစ်တပ်ကိုတိုင်ကြားရကနေစပြီးဒီအမှုတွေစတင်ပေါ်ပေါက်လာတာဖြစ်တယ်လို့လည်းထိုင်းသတင်းတွေမှာရေးသားဖော်ပြကြပါတယ်။အခုလိုမျိုးလူတွေအစုလိုက်အပြုံလိုက်တေဆုံးနေတာတွေကိုတွေ့ရှိခဲ့တာနဲ့ပတ်သက်လို့လက်ခံနိုင်လောက်တဲ့စုံစမ်းစစ်ဆေးမှုတွေကိုအများဆုံးလှုပ်ဆောင်ဖို့အတွက်အမေရိကန်ပြည်ထောင်စုကလည်းတောင်းဆိုထားပါတယ်ရှင်။
ထိုင်းပြည်သားသတင်းတော်မအေးမှပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ပန်ဆန်းညီလာခံဘက်ကသတင်းတပုတ်ကိုကြည့်အောင်ပါပန်ဆန်းဆွေးနွေးပွဲမှာဆိုးရတက်နဲ့တိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါအပြစ်ခတ်ရက်စဲရေးသဘောတူစာချုပ်မှာဒန်းတူရီရီပါဝင်ဖို့တိုင်းရင်းသားတွေကတောင်းဆိုလိုက်ပါတယ်ဒီဘုံသဘောတူညီချက်12ချက်ကိုတက်ရောက်လာတဲ့တိုင်းရင်းသား12ဖွဲ့ကသဘောတူခဲ့တယ်လို့ထုတ်ပြန်ကြေညာလိုက်ပါတယ်ဒီသတင်းကို VOA မြန်မာဘိုင်းကမမေခါကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ၅ရက်ကြာကျင်းပခဲ့တဲ့ပန်ဆန်းညီလာခံဟာဒီကနေ့မှပြီးဆုံးသွားပြီဖြစ်ပါတယ်ပြီးဆုံးသွားချိန်မှာတော့ဆွေးနွေးမှုတွေအပေါ်မှာတက်ရောက်ခဲ့တဲ့တိုင်းရင်းသားတွေကခုလိုတောင်းဆိုလိုက်တာပါဒီလိုတိုင်းရင်းသားလက်နက်ကန်အဖွဲ့အစည်းတိုင်းဒန်းတူအခွင့်အရေးအရဖို့တောင်းဆိုခဲ့တယ်လို့ခုဖြစ်ပွားနေတဲ့ထိုးစစ်ဆင်တိုက်ပွဲတွေကိုလည်းအ мян ဆုံးချက်ချင်းရပ်တန့်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်ထုတ်ပြန်လိုက်တဲ့ဘုံသဘောတူညီချက်နဲ့ပတ်သက်ပြီးဆွေးနွေးပွဲတက်ရောက်ခဲ့တဲ့ NCCD အဖွဲ့ဒုဥက္ကဋ္ဌပထိုစောကွယ်ထူဝင်းကခုလိုရှင်းပြတာပါ
ဆုံးဖြတ်ချက်တော့မဟုတ်ဘူးပေါ့နော်အများနေပြီးတော့သဘောတူတဲ့အချက်တွေကိုထုတ်ပြန်ဖြစ်ပါတယ်အဓိကကတော့ကျွန်တော်တို့ဒီတိုင်းကအကုန်လုံးကတော့ဒီဒီလိုလိုပြခရဆဲလို့လို့ရှိရင်အခုအပြစ်ခရဆဲရေးလို့ဆောင်နိုင်မှုရှိတဲ့အဖွဲ့တွေလည်းပါဝင်ရမယ်ဆိုတဲ့ဖြစ်ပါတယ်နောက်ပြီးတော့ဒီအကုန်လုံးပါဝင်နိုင်တဲ့နိုင်ငံတွေဆွေးနွေးမှုကိုလို့ဆောင်ကောင်းမယ်ဆိုတော့လည်းကျွန်တော်တို့အကုန်လုံးကလည်းသဘောတူလက်ခံရတယ်
အခုကျင်းပနေတဲ့ပန်ဆန်းဆွေးနွေးပွဲနဲ့ပတ်သက်ပြီးရလက်ကောင်းတွေထွက်ရှိလာဖို့မရှိဘူးလို့တုံ့သက်မှုတွေရှိပေမဲ့ပတ်အုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဘုံမူကြီးခွန်အုပ်ကကတော့ဆက်လက်လှုပ်ဆောင်မဲ့ငင်းငင်းရေးလုပ်ငန်းစဉ်မှာဝါနဲ့မိုင်းလာပါဝင်လာတဲ့အတွက်ကောင်းတဲ့အကျိုးသက်ရောက်မှုတွေရှိခဲ့တယ်လို့ခုလိုပြောပါတယ်
သောသောဝါရောမင်္ဂလာရောမပါဘဲနဲ့တိုင်းသားတွေဒီဘက်လုံနေရတာအားမရှိဘူးလေဘဝနဲ့မင်္ဂလာပူပေါင်းဆောင်ရွက်တဲ့တော့ပို့အားရှိလာပြီးတော့ဒီပြစ်ခတ်ရဆဲရေးပဲဖြစ်ဖြစ်နိုင်ငံရေးဆွေးနွေးပွဲဖြစ်ဖြစ်ပူပေါင်းဆောင်ရွက်ဖို့ကဒါဆုံးဖြတ်ပြီးသားဖြစ်သွားတာပြီးတော့ခုလက်ရှိပြစ်ပကဖြစ်နေတာကိုကန်းတို့အေအေတို့ပလောင်တို့ဖြစ်နေတယ်ဒီပြစ်ပကဖြစ်နေတဲ့အဖွဲ့တွေကိုလည်းပဲဒီစီဝေးတော့မှပါဝင်တယောက်ဖြေပြီးတော့တို့ပြဿနာဘယ်လိုရှင်းရမလဲဆိုတဲ့ဟာအလုံးဝိုင်းဝန်းဖြေရှာတဲ့ခါကျတော့ကိုကန်းပြဿနာဟာလာညင်သွားဖို့ဆံသွားဖို့ကတော့ရမယ်လို့တော့ယူဆတာ။တို့တိုက်ပွဲတွေကိုတော့ပြည်သိအဂျင်တာထည့်ဆွေးနွေးတာတော့မရှိပါဘူး။သို့တော်လည်းပဲတိုက်ပွဲတွေမှာအင်အားပုံလို့ဖြည့်ရှင်းတဲ့ကိစ္စကိုတော့ကန့်ကွက်ထားတယ်။ငင်းကြမ်းတဲ့နည်းနဲ့ဖြည့်ရှင်းဖို့မေတ္တာရခံတာတော့တောင်းဆိုတဲ့အထက်မှာဝါတို့လိုအင်အားကြီးဖွဲ့တွေကလည်းပါလာတာကိုတမတော်ဘက်ကလည်းသဘောထားကြီးကြီးနဲ့နည်းနည်းလေးဖြည့်လျှော့ပေးဖို့တော့လိုတာပေါ့။
ဆွေးနွေးပွဲကိုအောင်မြင်စွာပြီးဆုံးခဲ့တဲ့ဆိုပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံလုံးအပြစ်ရရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအဖွဲ့ NCCT ကနေနှုတ်ထွက်မယ်လို့တင်ပြခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်၃ဖွဲ့နဲ့ NCCT ကြားမှာနားလည်မှုလွဲစေတဲ့အချက်တွေပေါ်ပေါက်ခဲ့တယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့တိုင်းရင်းသားခေါင်းဆောင်အချို့ကပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးဘုံမူကြီးခွန်အုပ်ကကတော့ဒီသတင်းဟာမှန်ကန်မှုမရှိဘူးလို့ညင်ဆိုလိုက်ပါတယ်ဖွဲ့တစ်ခုချင်းစီမှာကိုယ်ပိုင်အမြင်ရှိကြောင်းငိမ့်ညမ်းရေးကိုမထိခိုက်နိုင်အောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ VOA ကိုပြောပါတယ်ကျင်းပခဲ့တဲ့ဆွေးနွေးပွဲမှာလက်ရှိတက်မတော်နဲ့တိုက်ပွဲတွေပြင်းထန်နေဆဲဖြစ်တဲ့ AA ရခိုင်တက်မတော် TNLA တအောင်ခေါ်ပလောင်တက်ဖွဲ့တွေနဲ့ MNDAA ကိုကန့်တက်ဖွဲ့တို့နဲ့ပတ်သက်ပြီးသေးစိတ်ဆွေးနွေးဖို့ဆွေးနွေးပွဲမတိုင်ခင်ကတိုင်းရင်းသားအချို့ကပြောဆိုထားခဲ့ပေမဲ့လက်တွေ့မှာတိုက်ပွဲဖြစ်ပွားမှုကိုရပ်တန့်နိုင်ဖို့အတွက်တိကျစွာအဖြေမထွက်ပေါ်နိုင်ခဲ့ဘူးလို့ညီလာခံကိုတက်ရောက်ခဲ့တဲ့တိုင်းရင်းသားတွေကပြောပါတယ်ခုထုတ်ပြန်လိုက်တဲ့ဘုံသဘောတူညီချက်မှာ2008ဖွဲ့စည်းပုံပြင်ဆင်ကဖက်ဒရယ်ပြည်ထောင်စုထူထောင်ရေးပြည်တွင်းစစ်ကိုနိုင်ငံရေးနည်းအရသာဖြည့်ဆည်းရေးစစ်ပွဲဖြစ်ပွားရာဒေသများမှာမြမတက်မတော်အနေနဲ့လူအခွင့်ရေးချုပ်ပေါက်ကပြည်သူအပေါ်နှင်းပန်းမှုများကိုပြင်းထန်စွာရှုတ်ချပြီးနောက်မဖြစ်ပွားစေရန်ထိန်းသိမ်းပေးရေးကုလသမဂ္ဂနဲ့တရုတ်နိုင်ငံတို့မှတိုက်ပွဲများရက်စဲရေးနဲ့အပြစ်ခတ်ရက်စဲရေးလက်မှတ်ထိုးနိုင်ဖို့အတွက်ကြီးကြပ်ဆောင်ရွက်ပေးရေးနိုင်ငံရေးဆွေးနွေးပွဲများတွင်အစိုးရအပါအဝင်ပြည်သူလူထုပါပါဝင်နိုင်ရေးတိုင်းရင်းသားပေါင်းစုံငြိမ်းချမ်းစွာတူရှင်တွဲနေထိုင်နိုင်ရေးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုအတွင်းမှမခွဲထွက်ပဲတူရှင်စွာနေထိုင်ရေးတိုင်းရင်းသားအဖွဲ့အစည်းပေါင်းစုံပါဝင်တဲ့အဖွဲ့အစည်းတစ်ခုကိုဖွဲ့စည်းကအစိုးရနဲ့နိုင်ငံရေးဆွေးနွေးပွဲများလှုပ်ဆောင်ရေးစတဲ့အချက်တွေပါဝင်ပါတယ်ဒီပြင်ဝါဘက်ကတောင်းဆိုထားတဲ့ဝါအမျိုးသားပြည်နယ်အဆင့်တောင်းဆိုမှုကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအများစုကနားလည်ထောက်ခံခဲ့ကြောင်းဖော်ပြပါရှိခဲ့ပေမဲ့ဘယ်တိုင်းရင်းသားအဖွဲ့အစည်းကနားလည်ထောက်ခံတယ်လဲဆိုတာကိုတော့တိကျစွာဖော်ပြထားခြင်းမရှိပါဘူးရှင်
ရန်ကုန်ခြေစိုက်သတင်းတော်မမေခါသတင်းပေးပို့ခဲ့တာပါအခုတစ်ခါတော့ခရင်နီဒေသဘက်ကသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်ခရင်နီမျိုးသားတိုးတက်ရေးပါတီ KNPP ကအင်အား200လောက်ဟာတန်လွင်မြေအနောက်ချမ်းကိုလက်နက်ကင်ဆောင်ပြီးဝင်ရောက်လာတဲ့အပေါ်မှာအစိုးရဘက်ကကန့်ကွက်တာတွေရှိနေပြီး KNPB ဘက်ကကြိုတဲ့အကြောင်းကြားထားပြီးဖြစ်တယ်လို့ပြောဆိုပါတယ်လောလောဆယ်မှာတော့နှစ်ဖက်ညီနိုင်နေစေရှိရမှာဒေသခံပြည်သူတွေကတော့ပြည်ပခန့်တွေပြန်ဖြစ်မှာကိုစိုးရိမ်နေကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့မြန်မာစူးရနဲ့အပြစ်ခတ်ရက်စဲထားတဲ့ KNDI အမျိုးသားတိုးတက်ရေးပါတီ KNPP ကအင်အား200လောက်ဟာလက်နက်ကင်ဆောင်ပြီးကြားပြည်နယ်ရှာရော့မြို့နယ်အတွင်းနယ်လက်စည်းရုံးရေးဆောင်ရွက်ဖို့အတွက်ဒီလ10ရက်နေ့ကတန်လွင်မြစ်အနောက်ဘက်ကမ်းကိုဖျက်ကူးလာတဲ့အပေါ်မှာကြားပြည်နယ်ဝန်ကြီးချုပ်နဲ့လွိုက်ကော်အခြေစိုက်တမ်မော်ဒေတာကုတ်ကဲရေးမှူးက KNPP ကတာဝန်ရှိသူတွေကိုခေါ်ယူဆွေးနွေးပြီးခွင့်မပြုနိုင်ကြောင်းပြောဆိုခဲ့တာဖြစ်ပါတယ်ကြားပြည်နယ်ဝန်ကြီးချုပ်ကလက်နက်ကင်ပြီးအင်အားပြစီးရုံးဆောင်ရွက်တာကိုပြည်တော်စုအစင်းကခွင့်မပြုသလိုပြည်နယ်အစိုးရကလည်းခွင့်မပြုကြောင်းနဲ့လွိုက်ကော်အခြေစိုက်တမ်မော်ဒေတာကုတ်ကဲရီမှုကတရားဝင်ခွင့်ပြုချက်မရဘဲလက်နက်ကင်ဆောင်ပြီးသွာလာခြင်းမပြုဖို့နဲ့ဒီလိုဆောင်ရွက်တာဟာငြိမ်းချမ်းရေးကိုထိခိုက်နိုင်တာကြောင့်ရှစ်ဆက်မသွားဖို့ပြောကြားခဲ့ကြောင်းနိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ် KNPP ရဲ့လှုပ်ရှားမှုဟာအပြစ်ခတ်ရက်စဲရေးသဘောတူညီချက်ပါသတ်မှတ်နေရာမှာနေထိုင်ဖို့နဲ့သတ်မှတ်နေရာပြင်ပမှာလက်နက်နဲ့မသွားလာဖို့ဆိုတဲ့အချက်တွေကိုညှီဆွနေတယ်လို့ဒေတာတွင်းမှာရှိတဲ့တက်မရော့စစ်ကြောင်းပြည်သူစစ်အဖွဲ့တွေနဲ့လည်းပြဿနာဖြစ်ပေါ်နိုင်တာကြောင့်နှစ်ဖက်ဆွေးနွေးလျက်ရှိကြောင်းလည်းဖော်ပြပါတယ်ဒီဆွေးနွေးပွဲမှာပါဝင်တဲ့ KNPP အဖွဲ့ရဲ့လွိုက်ကော်ဆက်ဆံရေးယုံဒုတာဝန်ခံခူးအေလီယာကသူတို့ရဲ့တပ်ဖွဲ့တွေဟာအတိအပြီးအကြောင်းကြားပြီးမှဝင်ရောက်လာတာဖြစ်ကြောင်းပြောပါတယ်
ကျွန်တော်တို့ဒီလိုမျိုးဟိုစာလူတို့စီရင်ရရှိဖို့ပါပဲကျွန်တော်တို့လည်းသူတို့ဟိုစာပြောပြထားပါတယ်တိပြီးတော့အစတော့ကျွန်တော်တို့သဘောတူညီချက်ရမှထွက်လာပါတယ်နောက်ဒီမှာရောက်တော့သူတို့ကနည်းနည်းလက်လက်ပြေဆုံးလို့ဆိုမရဘူးလို့ပြောပါတယ်ခုလိုလိုဆိုတော့ကျွန်တော်တို့ဒီတော်ထက်မှတနည်းအားဖြင့်အဲ့လိုမျိုးပဲခဏနားဖို့သဘောတူထားပါတယ်ကျွန်တော်တို့ဆက်ပြီးမှမသွားပါဘူး
ပြည်내ဝင်ကြီးချုပ်နဲ့ဒေသကုတ်ကဲရေးမှူးတို့ကိုတွားရောက်တွေ့ဆုံပြီးတဲ့နောက် KNPP ဗဟိုဌာနချုပ်ကိုတင်ပြထားကြောင်းခေါင်းဆောင်တချို့ကပန်ဆန်းမှာညီလာခံတွားတက်နေတာကြောင့်နောက်3ရက်လောက်မှမှအကြောင်းပြန်နိုင်မှာဖြစ်ကြောင်းခူးအေလီယာကဆက်ပြောပါတယ
်ဟုတ်ကဲ့ကျွန်တော်လည်းနောက်ထပ်3ရက်လောက်ကြာမှတင်မယ်ဟုတ်ကျွန်တော်တို့ရဲ့ဘိုကော်ပတီတွေကမဆုံချသေးဘူးကစီဝေးတက်နေလို့
လောလောဆယ်မှာတော့နှစ်ဖက်တက်တွေအကြားမှာတင်းမာတာမျိုးမရှိကြောင်းလည်းသူကပြောပါတယ်။ကြားပြည်နယ်ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုစောင့်ကြည့်လေ့လာနေတဲ့ KNDP ပြည်လူငယ်များသမ္မတကဗဟိုကော်မတီဝင်ကိုကျော်ထင်အောင်ကတော့ KNPP ဘက်ကကြိုတင်အကြောင်းကြားခဲ့တာကိုသိရှိရကြောင်းအခုလိုပြောပါတယ်
။သူတို့ငကိုကတော့ဒီလိုဒီနယ်စပ်စခန်းကနေပြီးတော့မှကိုဒီလိုမျိုးဥစားမျိုးပေါ်ဖက်ကိုလာမယ်ဆိုတဲ့ဥစားကိုဝန်ကြီးချုပ်ကရောအကြောင်းကြားတယ်ဆိုတာတော့သိရတယ်ဗျဒီပန်ဆန်းမသွားခင်ပါနော်ဘယ်နေ့လောက်ဖြစ်လဲဆိုတော့24မှာထင်တယ်ဗျခွင့်ပြုသလားခွင့်မပြုလားလည်းမသိလိုက်ဘူးအဲ့လိုမျိုးကိုတော့ခွင့်တောင်းတယ်ဆိုတာတော့သိတယ်
လက်ရှိဆွေးနွေးနေတဲ့အပေါ်ပြည်သူတွေအနေနဲ့လည်းပြည်ပခတွေပြန်ဖြစ်မှာကိုမလိုလားကြောင်းလည်းဆက်ပြောပါတယ
်လူလူတွေအားလုံးကတော့ဒီကိုတည်ငြိမ်မှုကိုပဲပို့ပြီးတော့လိုလားတယ်ပြန်လဲပြီးတော့မှကိုဒီကျွန်တော်တို့ဖြစ်တဲ့စစ်ကိုကတော့မလိုလားကြဘူးပေါ့နော်ကျွန်တော်တို့လက်ရှိလူငယ်ရပ်ဖက်ဖွဲ့စည်းနေနဲ့ရောငင်းချင်ရေးလှုပ်ဆောင်တဲ့ပြည်နယ်ရဲ့ငင်းချင်ရေး process တွေမှာကိုကျွန်တော်တို့စောင့်ကြည့်မှုတွေပါဝင်ပြီးတော့မှဆွေးနွေးမှုတွေလှုပ်ဆောင်နေတဲ့လူငယ်ဖွဲ့အနေနဲ့ကတော့ကျွန်တော်တို့ဒီလိုအနေထားမျိုးတွေကိုတော့လုံးဝမလိုလားပါဘူးခင်ဗျ
ကင်းဒီမျိုးသားတိုးတက်ရေးပါတီ KNPP ဟာ2012ခုနှစ်အတွင်းမှာအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့တဲ့အဖွဲ့ဖြစ်ပါတယ်။အပြစ်ခတ်ရက်စဲပြီးတဲ့နောက် KNPP ကတာဝန်ရှိသူတွေဟာကြားပြည်နယ်အတွင်းမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုနယ်လှည့်ရှင်းလင်းရမှာတော့လွတ်လပ်စွာသွားလာခွင့်ရခဲ့ပါတယ်
။ရန်ကုန်မြို့ကနေ VOA သတင်းတောက်ခုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။သောရခင်ဗျာခင်ဗျာ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီဆက်ပြီးတော့အသံလွှင့်ပေးနေပါတယ်သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ခြင်းနဲ့ဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အဲဒီမှာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုနားဆင်ဖတ်ရှုလို့ရသလို VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုလို့ရပါတယ်ခင်ဗျာ VOA မြန်မာဘိုင်းကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာမကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ပြည်မြန်မာပိုင်းကနေ2015ခုနှစ်မေလ6ရက်ဗုဒ္ဓနေ့ညပိုင်းသတင်းတွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာအမြင်ကွင်းနဲ့အတူဦးကျော်ဇန်သားရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာဆိုရင်တော
့ဒီအနာဂတ်တိုင်းပြည်အတွက်ပေါ့ဗျာညီညွတ်မှုတော့အပြည့်အဝရှိတယ်လို့ကျွန်တော်ပြောနိုင်ပါတယ်
တိုင်းသားညီလာခံကိုတက်ရောက်နေတဲ့ဗိုလ်မှူးကြီးခွန်အုပ်ကနဲ့မေးမြန်းတင်ပြထားတာကိုနားဆင်ရမှာဖြစ်ပါတယ်။ဒါပြင်မြန်မာတခွင့်အစီအစဉ်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားမှာပါ။ဒီထဲကမှအခုအရင်ဆုံးတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။မတ်အိမ်ခိုင်ဦးကရေးသားတင်ဆက်ပြီးတော့ဦးစံမွေကအခုညီတင်ဆက်ပေးထားပါတယ်ခင်ဗျာ
။ရင်းဘက်ကဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသပန်ဆန်းမှာပြုလုပ်တဲ့တိုင်းသားညီလာခံကိုမီဒီယာရှစ်ခုသာတရားခွင့်ရခဲ့ပါတယ်။ဒါ့အပြင်အဲ့ဒီညီလာခံမှာတွစ်ဆုံဆွေးနွေးနေတဲ့သတင်းတွေကိုမီဒီယာတွေကဖော်ပြနေတဲ့တစ်ချိန်တည်းမှာပဲမြန်မာတပ်မတော်ဘက်ကစာနယ်ဇင်းကောင်စီယာယီကိုလိမ့်မှုပြီးတော့ကိုကန်တပ်ဖွဲ့နဲ့ပတ်သက်တဲ့သတင်းတွေကိုမဖော်ပြဖို့တတိပေးချက်တရားကိုကမ္ဘာစာနယ်ဇင်းဒုလက်ခွင့်နေ့မှာပဲပေးပို့ခဲ့ပါတယ်။အဲ့ဒီလိုပေးပို့လိုက်တဲ့သတိပေးချက်ကြောင့်ဒါဟာသတင်းလွတ်လပ်ခွင့်ကိုထိခိုက်စေတဲ့လောက်ရဖြစ်တယ်ဆိုပြီးတော့သတင်းမီဒီယာသမားတွေကြားမှာအပြောများနေတဲ့အကြောင်းအရာဖြစ်နေပါဗျ။မေလ3ရက်နေ့စွဲနဲ့ထုတ်ပြန်တဲ့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာကိုကံအဖွဲ့ကိုမတရားအသိဖြစ်တက်မှတ်ထားတာကြောင့်အဲ့ဒီအဖွဲ့ရဲ့သတင်းတွေကိုမေးမြန်းရေးသားနေတဲ့မီဒီယာသမားတွေကမတရားအသိနဲ့ဆက်သွယ်နေတဲ့ဥပဒေနဲ့ညှိစွန်းနေတာဖြစ်ပြီးအရင်အစိုးရလက်ထက်ကလေးကဒီလိုပုံမှန်မျိုးနဲ့ဖမ်းဆီးထောင်ချမှုတွေရှိခဲ့တယ်လို့ဆိုပါတယ်။သတင်းသမားဆိုတာသတင်းကိုသာဖော်ပြတာဖြစ်ပြီးတော့နိုင်ငံတကာမှာဆိုရင်လေသတင်းဌာနတွေကအယ်ခိုင်ဒါလိုအကြမ်းဖက်အဖွဲ့အစည်းလိုတတ်မှတ်ထားတဲ့အဖွဲ့တွေရဲ့ခေါင်းဆောင်လေးတဲ့တောင်းတွစ်ဆုံမေးမြန်းခန်းတွေပြုလုပ်ပြီးတော့ရယူထုတ်လွှင့်ဖော်ပြနေကြတာကိုသတိထားမိကြရလားမသိဘူးလို့ထောက်ပြကြသူတွေလည်းရှိပါတယ်။အစိုးရအသစ်လက်ထက်မှာတော့တက်မတော်ဘက်ကဒီလိုထုတ်ပြန်လိုက်တဲ့အတွက်သတင်းမီဒီယာလွတ်လပ်ခွင့်အနေနဲ့ရောအရင်ကလိုလိုရာပုံမှန်တွေတက်ပြီးတော့သတင်းသမားတွေကိုဖမ်းဆီးမှုတွေလုပ်လာနိုင်တယ်ဆိုပြီးတော့သတင်းမီဒီယာသမားတွေကြားမှာစိုးရိမ်နေကြပါတယ်။မီဒီယာသမားတွေကဒီကိုကန်စစ်ပွဲသတင်းမျိုးကိုဖော်ပြတဲ့နေရာမှာနှစ်ဖက်မျှအောင်ဖော်ပြနေတာမှန်ပေမဲ့အခုလိုအချိန်ဒီမှာတော့အ ਨੇ စုံမိမိဖာသာစင်စါဖြတ်ရမယ်သတိပေးချက်မျိုးအက်ဒီတာတွေအတွက်ရင်ဆိုင်ကြုံတွေ့နေရတယ်လို့သတင်းကြီးနဲ့ပတ်သက်ပြီးတော့ AIRI သတင်းဌာနရဲ့အက်ဒီတာကိုရဲနေကအခုလိုသုံးသပ်ပြပါတယ
်။ရင်းလေးစကားမှာပြောရှိတယ်ဗျာ။ Don't shoot the messenger ပေါ့နော်။ဟိုသတင်းဟိုပေါ့ဆယ်လာတဲ့သူတော့မပိတ်ပါနဲ့ဆိုပြီးတော့ပြောတာ။ကျွန်တော်တို့လောက်ကျွန်တော်တို့လောက်တာဗျာအကယ်တမ်းအလားသတင်းသမားအလုပ်ကိုသတင်းသမားအလုပ်နေတာပဲဒီကိုအဲခုအားကတော့ကျွန်တော်တို့ဟိုပေါ့သူတို့ဒီပြောလာတဲ့ခါမှကြာတော့ဒီသူတို့လောက်မှနေနေရတယ်ကျွန်တော်တို့ဒီစာနယ်ဇင်းသမားတွေကြာတော့ဒီလိုချင်းရောက်အလုပ်ကိုပြောဆိုလာတဲ့ခါမှကြာတော့ကျွန်တော်ဟိုရှေ့မှာအဲ့လိုမျိုးသူတို့ချင်းရောက်လို့ဒီလိုပဲဟာလာသူတို့တတိကြားတဲ့အတိုင်းပဲတကယ်ပဲကျွန်တော်တို့အဲ့လိုမျိုးလောက်လာနိုင်မှာဆိုတဲ့သူရင်ချက်ကရှိလာတဲ့အခါမှကြာတော့ဒီကိုကန်တရင်ရေးတဲ့အခါမှကျွန်တော်တို့အဲနှစ်ခါပြန်စဉ်းစားသွားရတာပေါ့နော်ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကဟိုဟာအဲပဏိပကပြင်းရင်းနဲ့ငင်းရန်ကြီးပြီးဆောက်ခလာဟိုကျွဲဖို့အဲ့လိုမျိုးအဲ့လိုမျိုး direction နဲ့ကျွန်တော်တို့ပြင်ပြဖို့တော့ရှိပါတယ
်နောက်ထပ်တင်ပြလို့တဲ့အကြောင်းအရာကတော့အခုတော့သတင်းမီဒီယာတော်တော်များများမှရေးသားနေကြတဲ့အင်ချမ်းမြေနဲ့ပတ်သက်တဲ့ကိစ္စပါကာလာတာရှိမြန်မာနိုင်ငံမှာအင်ချမ်းမြေဈေးနှုန်းတွေမြင့်တက်နေခဲ့ပြီးအခု2015ခုနှစ်ပိုင်းမှာတော့တိတိတသာအေးဆက်လာခဲ့ပါတယ်။ကျိုးပွိုင်းတိုက်ခန်းတွေတချို့ဆိုရင်ဈေးနှုန်းချပြီးတော့ပြန်ရောင်းလာတာကိုတွေ့ရတယ်လို့အရင်ကဈေးနှုန်းမြင့်မြင့်နဲ့ရောင်းနေတဲ့မြေကွက်ဈေးတွေလည်းအေးဆက်နေခဲ့ပါတယ်။ ဒါကြောင့်အင်ချမ်းမီဈေးကွက်ဘူပေါင်းပေါက်ပြီလားဆိုတဲ့သတင်းဆောင်မတွေကအခုတစ်ပတ်မီဒီယာတော်တော်များများမှာဈေးကွက်နဲ့ပတ်သက်ပြီးတော့တုံ့တက်ရေးသားနေကြတာကိုတွေ့ရသလိုစာဖတ်သူတော်တော်များများကလည်းစိတ်ဝင်တစားရှိကြတဲ့သတင်းဆောင်မတွေဖြစ်နေပါတယ်လက်ရှိအနေအထားနဲ့ပတ်သက်ပြီးတော့ဆောက်လုပ်ရေးလုပ်ငန်းတွေနဲ့စီးပွားရေးသမားတွေအင်ချမ်းမီကျွမ်းကျင်သူတွေကိုမေးမြန်းဖော်ပြရေးသားနေကြပါတယ်ဒါပေမဲ့အဲ့ဒီလိုအင်ချမ်းမြေဈေးဝယ်ဟာပြပရင်းနှီးမြှုပ်နှံမှုတွေကြောင့်ဖြစ်ရသလိုလက်ရှိနိုင်ငံရေးအခြေအနေနဲ့လည်းများစွာတက်ဆိုင်မှုရှိတယ်လို့အင်ချမ်းမြေဈေးကွက်ဆောင်မတွေနဲ့ပတ်သက်ပြီးတော့မန်တိုင်းအင်ချမ်းမြေအကျိုးဆောင်ဦးတန်းဦးကအခုလိုပြန်ပြီးတော့တုံ့တက်ပြပါတယ
်ကျွန်တော်တို့အမြင်ကတော့မကြမ်းကြာလဲပြောပြပါပါတယ်လက်ရှိအနေထားအင်ချမ်းမြေပူပေါင်းပေါက်တဲ့အနေထားပုံဖူးလို့ကျွန်တော်တို့ကတော့မြင်ထားပါတယ်ဒီမြန်မာနိုင်ငံရဲ့အင်ချမ်းမြေဈေးကွက်ကဘာနေပေါ်မှာတည်မိနေတာမဟုတ်ပါဘူးမြန်မာနိုင်ငံရဲ့အင်ချမ်းမြေတွေကဘာကချင်းဝင်နဲ့ဝယ်ကြရဆိုတာရှားပါနောက်တစ်ခုကတခြားနိုင်ငံတွေမှာဖြစ်တဲ့အင်ချမ်းမြေဈေးကွက်ပူပေါင်းပေါက်တဲ့ပုံစံမျိုးဘာနေပြိုလဲတာတို့အင်ချမ်းမြေဈေးကွက်ပြိုလဲတာတို့မာကတော့ခိုင်းနိုင်လို့လည်းမရပါဘူး။အဲ့တော့အနေထားချင်းမတူဘူးပေါ့လေ။ကျွန်တော်ဒီမှာကအများအပြင်းကအိချာမီဝယ်ကြဆိုတာမိမိပိုင်ဝယ်ချေတနာအင်အားနဲ့ကိုနိုင်တဲ့လောက်ပိုင်တဲ့လောက်အနေထားရဝယ်ကြတာညာစီးပွားရေးရေရှည်လုပ်ငန်းတွေလုပ်ကင်ပူရမှာအင်ချမ်းမြေဈေးကွက်လက်လောကာလပေါ်ပင်စီးပွားရေးတဲ့မှာသူကစမ်းပွင့်ဆုံးနဲ့အများရရှိမှုတွေအတက်ဈေးကိုအခုပြည်ပြီးတော့အသေးချာဆုံးဖြစ်နေတဲ့ကြောင့်မို့လို့အင်ချမ်းမြေဈေးကွက်မှာဝင်ရောက်ရင်းနှီးပြီးတော့ဝယ်ကြရောင်းကြခြင်းဖြစ်တယ
်။နောက်ဆုံးအနေနဲ့ပြောရမယ်ဆိုရင်အခုတစ်ပတ်ဖော်ပြနေကြတဲ့သတင်းတွေကတော့ဝညင်းညာရေးညီလာခံနဲ့ပတ်သက်တဲ့သတင်းမန္တလေးမြို့မှာကျင်းပတဲ့ပထမဆုံးကြိမ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ညီလာခံသတင်းနဲ့မန္တလေးမြို့ကတောင်တမန်အင်းမှာရေဆိုးစွန့်ပစ်မှုတွေကြောင့်ငါးရီတစ်ဆုံးရတဲ့အတွက်ရေဆိုးစွန့်ပစ်တဲ့ဆက်ယုံ18ယုံကိုယာယီပိတ်သိမ်းတယ်ဆိုတဲ့သတင်းတွေကိုဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ
်မအင်ခံဦးရေးသားတင်ပြထားတာကိုဥဆံဘဝေကကူညီတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ VOA ကနေဗုဒ္ဓဦးနဲ့ညပိုင်းအစည်းအဝေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကုတော်ဦးကျော်ဇန်သားရဲ့မြန်မာအရေးသုံးသပ်ချက်အစည်းအဝေးကိုနားဆင်ရအောင်ပါဒီတစ်ပတ်မှာတော့တိုင်းရင်းသားညီလာခံရဲ့ရလဒ်တီဟာတိုင်းရင်းသားပဋိပက္ခတွေအတွက်အပြေလားမေးခွန်းလားဆိုတာညီလာခံကိုကိုယ်တိုင်တက်ရောက်သူတိုင်းရင်းသားခေါင်းဆောင်ဗိုလ်မှူးကြီးခွန်အုပ်ကနိုင်ငံရေးသုံးသပ်သူဦးအောင်သူငိမ့်တို့နဲ့အတူဦးကျော်ဇန်သားကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
မအောင်ဆုံးကျွန်တော်ပုံကြီးခွန်ဥကာကိုမေးချင်ပါတယ်မနေ့ပြန်ဆိုရင်ဒီညီလာခံအဆုံးတတ်တော့မယ်လို့ကြားပါတယ်အခုအချိန်ထိအဲ့ဒီမှာတက်ရောက်လာတဲ့တိုင်းရင်းသားကိုယ်စားလှယ်တွေအချင်းချင်းမှာညီညွတ်မှုဘယ်လောက်ရှိပါသလဲခင်ဗျာ
ဒီအနာဂတ်တိုင်းပြည်အတွက်ပေါ့ဗျာညီညွတ်မှုတော့အပြည့်အဝရှိတယ်လို့ကျွန်တော်ပြောနိုင်ပါတယ်နင်းနာရွေးချယ်တဲ့နေရာမှာကြတော့နည်းနည်းပါပါမတူညီ क्वे ပြတာရှိနိုင်တယ်ဆိုပေမဲ့နိုင်ငံရေးညီမကြီးဘုံနိုင်ငံရေးညီမကြီးကြတော့အထက်တူတက်မြပဲဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဘုံနိုင်ငံရေးညီမကြီးဆိုတာကတော့ပြည်ထောင်စုပြဿနာပြည်လဲဖို့တိုင်းရင်းသားတွေလူချင်းတဲ့အစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပြောင်းဖန်တီးဖို့ကိစ္စတွေဖြစ်ပါတယ်ဒါကတော့လူတိုင်းဟာစိတ်ထဲမှာဒါရှိနေတဲ့ကိစ္စပါတကယ်လက်တွေ့ပြဿနာတွေကပိုအရေးကြီးတယ်ထင်ပါတယ်ဥပမာတစ်ခုကျွန်တော်မေ့ချင်တာကဝါပြည်နယ်လူချင်းတဲ့သူတို့ကဒီပွဲကကျွန်တော်အကြမ်းပြင်းကြူပြီးသုံးသပ်မိတာကတော့ UWSC ကဒီညီလာခံကိုလုတ်တာဟာသူတို့ဝါပြည်နယ်တောင်ခံမဲ့အရေးကိုကြံတိုင်းရင်းသားတွေထောက်ခံမှုရအောင်လုပ်တယ်လို့ထင်ပါတယ်ဆိုတော့အဓိကအဖြစ်ရှမ်းတိုင်းရင်းသားတွေရဲ့သဘောထားဘယ်လိုရှိနိုင်ပါလဲဘယ်လိုတွေ့ရပါလဲဒီမှာ
ဒီမှာတော့တိသာထင်ရှားတဲ့ကွဲပြားမှုတော့မရှိပါဘူးဒီပြည်နယ်အဆင့်တန်းရရတဲ့တိုင်းရင်းသားလူမျိုးတွေကအပြည်နယ်အဆင့်တန်းရနိုင်ဖို့အတွက်ကျွန်တော်တို့ဒါဖက်ဒရယ်ပြည်တော်စုကိုတိဆောက်မှာကိုနောက်ပြီးတော့ဖက်ဒရယ်ပြည်တော်စုနဲ့ကိုက်ညီတဲ့အပွင့်ဒီဘုံချေကဥပဒေပြန်လည်းရေးဆွဲရမယ်ဆိုတော့အဲ့ဒီအချက်တွေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ဒီ state reorganizing process ဆိုတာလရှိလာမှာပေါ့အဲ့ဒီ state reorganizing process ဆဲမှာဒါဒီဝပြည်နယ်ဟာတရားဝင်ပေါ်ပေါက်ရေးအတွက်ဒါနီလန်းရှိလာမယ်ဒါကိုလည်းပဲဒီကြံတဲ့ဒီဒီတိုင်းပါအဖွဲ့အစည်းတွေရောလူမျိုးတွေရောဒီပြပြပါပါကန့်ကွက်တဲ့ကိစ္စမျိုးတော့ကျွန်တော်ဒီပွဲမှာမတွေ့ရပါဘူးခင်ဗျအ
ဲ့တော့ဝါတိုင်းရင်းသားတွေကပြည်내လောက်လာကြမဆင်အလားတူပဲဝါလိုပဲအခုအထူးဒေသအုပ်ချုပ်ရေးဒေသကြီးအဖြစ်နဲ့ရရှိထားတဲ့ပအိုးတို့ပလောင်တို့တခြားဒါနာဂတို့စသဖြင့်အဲ့တိုင်းရင်းသားတွေရဲ့အခြေအနေရောဘယ်လိုဖြစ်လာနိုင်မှာလဲခင်ဗျအ
ဲ့ဒီအားလုံးကတော့ကျွန်တော်တို့လာမဲ့နိုင်ငံရေးရတွေ့ဆုံဆွေးနွေးပွဲအဆင့်မှာ ဆက်လက်ဆွေးနွေးသွားမယ်ကိစ္စတွေဖြစ်ပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေရဲ့ဤကုန်းချုပ်ဖြစ်တဲ့ဟလာပြည်တော်စုသဘောတူညီချက်ဒီပြည်တော်စု accord ပေါ့အဲ့ဒီသဘောတူညီချက်ထဲမှာတော့ညှိနှိုင်းအဖြစ်ချနိုင်မယ်လို့တော့ကျွန်တော်တို့ကယူဆတာပေါ့
ကွန်တူညီရောပဲလို့သဘောရပါလဲခင်ဗျာအခုတိုင်းသားတွေဆွေးနွေးတဲ့အထက်မှာကျွန်တော်စောစောခုံးဥကလည်းမေးတဲ့ကိစ္စလို့ပေါ့ဝါရီယာပြည်နယ်လူချင်းကျန်တဲ့အထူးရီသားဖြစ်နေခါရပီနယ်လူလာမယ်ဆိုတော့မူလပီနယ်ကြီးကလူတွေကဒီကိစ္စကိုခွဲမဲ့ပြဿနာတွေပါလေအများကြီးတော့ရှိုံမဲ့ထင်ပါတယ်ဆိုတော့ဒီအခြေအနေကိုကြည့်ရင်ဒီညီလာခံဟာတကယ်အဖြစ်ပေါ်ထွက်လာနိုင်တဲ့ညီလာခံလို့သတ်မှတ်လို့ရမယ်ထင်ပါလားကုန်သူကြီ
းဟုတ်ကဲ့ဟိုဒီအခုတိုင်းရင်းသားတွေပြင်ပနေတဲ့ညီလာခံကဒါတိုင်းရင်းသားတွေရဲ့အကျိုးစီးပွားအတွက်ဥတီဆွေးနွေးကြမယ်နောက်တစ်ခါအတိုင်းကြီးအတွင်းမှာရှိတဲ့ပြဿနာတွေဆွေးနွေးမယ်ဆိုတော့ဒါကျွန်တော်တန်လျာမရှိပါဘူးဒါပေမဲ့လည်းအခုဒီညီလာခံကနေပြီးတော့ဟိုကျွန်တော်အနေနဲ့စဉ်းစားမိတာပေါ့နော်ပို့ပြီးတော့ဟိုမိကုန်းနေများဖြစ်လာနိုင်စရာရှိသလားလို့ကျွန်တော်ထင်ပါတယ်ဆိုဘာဖြစ်လို့လဲဆိုတော့မကြသေးခင်ကပဲဒီအစိုးရနဲ့ဒီခုန NCCD ပေါ့နော်ဒိုင်းလာတွေဘက်ကဒီအပြစ်ခတ်ရစေးသဘောတူညီချက်မူကြမ်းကိုလက်မှတ်ထိုးခဲ့တာရှိပါတယ်ဆိုအဲ့ဒီမှာတော့ဒီတချို့ကိစ္စတွေကိုနောက်ကိုပို့ထားတယ်ပေါ့နော်တပ်ပိုင်းဆိုင်ရာကိစ္စတွေဖွဲ့စည်းပုံအခြေခံဥပဒေကိစ္စတွေကဒါတွေမပါပါဘူးဒါပေမဲ့အခုကျွန်တော်တို့အပြင်ပမီဒီယာသတင်းတွေမှာတွေ့ရတာကဒီညီလာခံမှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးမရှိဘူးဆိုလို့ရှိရင်ဒါဟိုအပြစ်ခတ်ရစေးလက်မှတ်ထိုးဖို့တော့နောက်ကျနိုင်တယ်ဆိုတဲ့ဟာမျိုးတွေပေါ့နော်အဲ့တော့တချို့မိကုန်းတွေများပိုဖြစ်လာနိုင်မလားပေါ့နောက်တစ်ခုကတော့ကျွန်တော်ယူဆချက်ကတော့ဒီညီလာခံကဒီအခုဘွားအဖွဲ့ပေါ့နော်ဘွားပြည်သွေးစင်းညီညွတ်ရေးပါတီရဲ့ဒါဥဆောင်မှုကိုလိုချင်လို့လည်းလုပ်တယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ခေါင်းကကောင်သူကြီးမိတဲ့အချက်မှာအဲ့လိုအရေးကြီးတဲ့အချက်ကိုနောက်ပို့ထားတဲ့အတွက်ကြောင့်အပေါ်ရန်အဖြစ်ခေါင်းကတို့ကဒါညီညွတ်နေပါတယ်လို့ပြောနိုင်တာမျိုးမဖြစ်နိုင်ဘူးလားခင်ဗျာ
အဲဒီလိုမဟုတ်ပါဘူးကျွန်တော်တို့ရဲ့ဒီ NCA မူကြမ်းပေါ်မှာကြည့်လိုက်ရင် NCA ကတကယ်တော့အမူရင်းအဓိပ္ပာယ်ကတော့ကျွန်တော်တို့ပြစ်ခတ်ရစေးရေးကိစ္စပါပဲသို့တော့ NCA ထဲမှာပဲကျွန်တော်တို့အခန်း1နဲ့အခန်း2ကအခြေခံဟုတ်လားမူများနောက်ပြီးတော့ဒီ NCA ရဲ့နိုင်ငံရေးဥတီချက်တွေကိုကျွန်တော်ထည့်ထားတော့ဒါတွေအားလုံးကနိုင်ငံရေးဆွေးနွေးပွဲအတွက်ပယ်ဆောင်သွားမယ်အခြေခံဒီ guideline တွေဖြစ်နေတယ်ဒါကြောင့်အဲ့ဒီအခြေခံ guideline တွေကိုနိုင်ငံရေးဆွေးနွေးပွဲမှာပါဝင်လာမယ်ဟိုအဖွဲ့အစည်းပြီးပြီးကတော့ဒါဒီ guideline တွေနဲ့တွားဖို့ရှိပါတယ် NCCD မှာအဖွဲ့ဝင်မဟုတ်တော့လည်းပဲနိုင်ငံရေးဆွေးနွေးပွဲကြာရင်အပြည့်အဝပါဝင်လာမယ်အဖွဲ့အစည်းတွေလည်းပဲဒီအကူညီလာခံမှာတက်ရောက်နေပြီပါတယ်ဒါကြောင့်ဒီလုံနီးလုံဟန်ပိုင်းလေးချင်းကပုံချင်းကနီးလေးကွာခြားနိုင်ပေမဲ့လည်းကျွန်တော်တို့ဆုံရက်ကတော့အတူတူပဲဟာလာအတူတူကပူပေါင်းဆောင်ရွက်ရေးပဲဆိုတာတော့ကျွန်တော်တို့ရဲရဲပြောရဲပါတယ
်နောက်တစ်ခုကဒီအခုတိုင်းရင်းသားတွေဆိုပြီးတော့ပြည်ထောင်စုအရေးကိုဆွေးနွေးရတဲ့ဖက်ဒရယ်အရေးကိုဆွေးနွေးရတဲ့အခါမှာဗမာတိုင်းရင်းသားကိုကူစားပြုတဲ့အဖွဲ့အစည်းမှပါတာတွေ့ရပါတယ်ဒါဟာလက်နက်ကင်တော်လှန်ရေးအင်အားစုမရှိလို့ဖြစ်ကောင်းဖြစ်ပါလိမ့်မယ်ဒါဖြစ်အစိုးရကူစားလည်းမပါဘူးဒီချက်ကရောအားနည်းမှုတရက်လို့ဆိုရင်ဖြစ်နိုင်ပါလား
အစိုးရရဲ့လွတ်တော်ရဲ့တတ်မတော်ရဲ့ဘက်ဖက်ဖြစ်နေတော့အဲ့ဒီဘက်တစ်ဖက်ကလည်းသူ့ချိတ်ဆက်တဲ့သူဟာလာအင်အားကောင်းကောင်းနဲ့သူကထိညှိထားပြီးပါဖြစ်တော့အဲ့ဒီဘက်တစ်ဖက်ကတော့သူကတော့ကြည်လင်မှုရှိတယ်ကျွန်တော်တို့တိုင်းပါလက်နက်ကင်တော်လိုင်းရဲ့အဖွဲ့အစည်းများဘက်ကတော့ကြည်လင်မှုမရှိသေးဘူးပေါ့ UFC မှာ12ဖွဲ့ NCCD မှာ16ဖွဲ့ဘူးတော့လည်းပဲ16ဖွဲ့မှာမပါတဲ့အဖွဲ့အစည်းကြီးတွေကလည်းကြာတယ်ဒါကြောင့်ဒါတွေအားလုံးကြည်ကြည်လေးလေးဖြစ်ရေးရတော့ကျွန်တော်တို့ဘက်တစ်ဖက်ကတော့ပြင်ဆင်ကြင်ပြင်ဆင်ဖို့လိုတာပေါ့အဲ့ဒီပြင်ဆင်ပြီးတဲ့အချိန်ကျရင်တော့အစိုးရဘက်နဲ့ဆက်လက်ညှိနှိုင်းသွားဖို့ကတော့ရှိပါတယ်ကျွန်တော်တို့တိုင်းပါတွေအချင်းချင်းပြင်ဆင်တဲ့နေရာမှာအစိုးရဘက်ကထည့်လိုက်လို့ရှိရင်ကျွန်တော်တို့အတွက်အဆင်မပြေဘူးပေါ့။ဘာကြောင့်လဲဆိုတော့အစိုးရဘက်ကပြင်ဆင်မှုတွေမှာလည်းကျွန်တော်တို့ခေါ်ထည့်တာတခါမှမရှိပါဘူး
။ကိုအောင်သူကြီးရောပဲလို့သဘောရပါတယ်ဒီကစားမှာ
။ကျွန်တော်မြင်လာတော့ဒီအခုပန်ဆန်းကြီးလာခံကပေါ့နော်။ဒီ all inclusive ပေါ့အင်အားစုအလုံးပါနိုင်ရလားဆိုတော့ဟိုမေးခွန်းတော့ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီအခုချင်း CNF တို့ပါလို့ဆိုလို့ရှိရင်ချင်းဖွဲ့တို့ကဒါပြောနေဆိုနေကြတာလဲကျွန်တော်တို့ကြားပါတယ်သူတို့မဖိတ်ဘူးပေါ့နော်။တချို့ဖွဲ့တွေလည်းမဖိတ်ပဲကြံရတာတော့ရှိပါတယ်ဆိုတော့နောက်တစ်ခုကတော့ကျွန်တော်အမြင်ကဒီငင်းငယ်ရေးတိဆောက်တဲ့အခါမှာကျတော့ဒီတိုင်းရင်းသားတွေပဲကြီးပဲမဟုတ်ဘူးဒီမြန်မာအစိုးရဘက်ကလည်းအရေးကြီးတာပေါ့နော်ဒီအဲ့ဒီမှာလည်းဒီညီလာခံကတော့ဟိုအစိုးရဘက်ကကန့်ကွက်ရတဲ့ဒီကိုကန့်အဖွဲ့တွေကဖိတ်တယ်ဆိုတဲ့အနေအထားမှာဒါဆက်ဆံရေးအနေနဲ့လည်းနည်းနည်းလေးအခက်အခဲများဖြစ်မလားပေါ့ဒါလည်းကျွန်တော်စဉ်းစားမိပါတယ်
ဆွဲရည်ရည်ချက်တမ်တော်ရည်ရည်ချက် ไอ้กิจการนั้นปัจจุบันตอนนี้เราจริงจริงต้องได้ข่าวมาว่าตุนี้ได้ต้องได้มีปัจจุบันละ
ดาราพี่วันนั้นสอดได้ก็มันนั่นพี่ทว่าแม่จันทร์รู้ยังหัวว่าตบตาก็ยังเจ้าจะมาเราตัดเชื้อเลยปานเองมาแล้วจันทร์นี่เนี่ยดีเอาจู่ๆก็คอมเมนต์ไปไม่ใช่หรอไม่ติดต่อไปว่าอุลจันทร์ดูเตรียมใจกันมา
โอเคคุณก็ซีวีโอเตียวเนี่ยปกติสระไอ้ที่กิจการพี่ลุงมันเส้นรู้จักเล็กขมาเลยแต่พี่งาต้องตัดดูความตุนยาว่าพี่ลุงมีมาเลยไอ้กิจการ
ที่สุยาปากาโรที่คือเลสิตัวที่ได้ NCA มูจิฮัมโอที่อันนี้เป็นยังไงยี่สิบหนึ่งวันที่ว่าน้ำแม่นักท่องเที่ยวยุคเก่าเก่าเมื่อไหร่เนี่ยสาดินะตัวชิบาร์เลยส่วนที่แม่คือที่ได้ยินได้สิบหนึ่งวันที่มาเจอเราที่จ้าเราไม่ได้ว่าเป็นมีเดียที่จ้าเรนี่ท่าส่วนเนาะที่สุยาปากามาหน้าเรื่องที่นี่แท้ปูบิโลเชียร์ยามเมื่อตัวราชินีเรือรอจะนัดเที่ยวมาเลยพอพูดเรื่องสุดก็พอจีบงกิจการเปลี่ยนอะไรนั่นก็คือเราประชาที่ตั้งยันอะไรประกาศคุณาอุโคกับเปลี่ยนเป็นเสียงพูดเลยชิลามเมื่อสุดคือเราจะนัดเช่นนี้เชียงเสียมาเรานักคู่กวนเรื่องพูดเราชิมเมลูเที่ยวมาเลย
โอเคดีเนี่ยเวทีเนี่ยมาจะนัดพมีเลยไอ้ตำนานอุดมสิงห์ซึ่งเดิมเนี่ยพี่เขาเสียดังงั้นลุงลูกพูดว่าตอนนี้เราเรียนสุนิบัยยาลกับเวสเอาหนึ่งลูกสวาร์เองคุณก็เอาไปเล่าอยู่ที่ชิวาเล็กเนี่ย
จันทร์รู้ก็รอที่ส่งสุนิบัยหลังจากหัวตัวไม่สวยเองพี่เขาเสียดอันนี้อันนี้จะเส้นอะไรนั่งยี่สุนิบัยมุบองยี่สวยมุบองตบตูบีเรน่ามาจันทร์รู้นั่งยี่สุนิบัยได้สัตย์เองอีกอันนี้ตบตูบีจ้าหลังจากมีแตงโมไปကျွန်တော်တို့ကတော့သွားကြမှာဖြစ်တယ်သို့တော်လည်းပဲဒီလမ်းမြမြေပုံရဲ့ဘယ်အဖွဲ့စည်းကတော့ဘယ်အဆင့်မှာသူပါဝင်နိုင်လဲပေါ့ဗျာသူ့ရဲ့အနေအထားသူ့ရဲ့ထူခြားချက်သူ့ရဲ့နယ်မြေသူ့ရဲ့အင်အားပေါ်ကြည့်ပြီးတော့အဲ့ဒါကိုကြတော့တပြေးညီမဖြစ်ဘူးဆိုလည်းဒါကိစ္စတော့ရှိပါဘူးလမ်းမြမြေပုံအแทမှာပဲအားလုံးအတူတကွပါဝင်ပြီးတော့ဒီနိုင်ငံရေးဆွေးနွေးပွဲပြီးတဲ့အထိပေါ့ကျွန်တော်တို့ငင်းကြံရေးစာချုပ်ပဲခေါ်ခေါ်ပြည်တော်စုစာချုပ်ပဲခေါ်ချုပ်ဆိုနိုင်တဲ့အထိကတော့အတူတကွပူပေါင်းဆောင်ရွက်သွားမယ်ဆိုတာတော့ကျွန်တော်ဒီမှာအခြေခံရရှိပြီးသားဖြစ်ပါတယ
်ဟုတ်နောက်ဆုံးသိချင်တာကအဲ့တော့မနေ့ပြန်ပေါ်ထွက်လာမဲ့ကညာချက်ကဥသိန်းစိန်ပြောသလိုပေါ့သူတို့အပြစ်ခတ်ရေးစိတ်ကိုဆက်လက်ပြီးတော့လှုပ်သွမ်းနိုင်မဲ့လမ်းကြောင်းမျိုးဖွင့်ပေးနိုင်လိမ့်မယ်လို့ထင်ပါလားမနေ့ပြန်ထွက်လာမဲ့ကညာချက်က
ဒီလမ်းကြောင်းမရှိတာပဲအဖွဲ့စည်းတိုင်းကတော့ကြပနာအင်တာနက်နေနဲ့ဖူပေါင်းမှုတော့အတူတကွဖြည့်ရှင်းမယ်အဲ့ဒီလိုစုပေါင်းတော့တူတူကဖြည့်ရှင်းတဲ့နေရာမှာလည်းဘုဒ္ဓကိုခြံတာဘုဒ္ဓကိုဟိုဘေးဖယ်ဆိုတာမဟုတ်နဲ့အားလုံးပါဝင်ဖို့လိုတယ်ဒီမိုကရေစီနဲ့ဟလာဖက်ဒရယ်စနစ်ကိုတည်ထောင်မယ်ဆိုရင်လည်းလက်ရှိဒီဘုံခြေကဥပဒေကပြင်ဆင်ဖို့လိုအပ်နေတယ်အဲ့ဒီလိုတူညီချက်တွေတော့ပေါ်ထွန်းလာမှာပါဗျာအဲ့ဒါကြောင့်ဒီပေါ်နေတဲ့လမ်းကြောင်းကိုတော့အနောက်ရှေ့ဟတ်တာဖြစ်တဲ့ဖြစ်နေတဲ့အခြေအနေမျိုးတော့ကျွန်တော်မတွေ့ရဘူးလို့ပဲညီကုံချုပ်တင်ပြခဲ့ပါတယ
်ဟုတ်ကဲ့ကောင်သူချင်းကိုလည်းညီကုံချုပ်မေးချင်ပါတယ်အဲ့ဒီမူကိုလက်ခံကြရဲဆိုတာဒါအပြောလွယ်တယ်ဒါပေမဲ့တကယ်လက်တွေ့မှာကတော့တက်မတော်ကဘလို့ဖြစ်တယ်လို့ဒါအခြေအနေမကြိုက်ဘူးလို့ဒီလက်မခံနိုင်ဘူးလို့အယုံကြည်မရှိဘူးလို့ဆိုရဲစကားတွေအများအားကြားနေရပါတယ်ကောင်သူချင်းရဲ့နောက်ဆုံးသုံးသပ်ချက်ကဘလို့ပြောလို့ပါလဲဒီကိစ္စကို
ဟုတ်ကဲ့ဟိုအခုအနေထားမှာတော့အင်အားစုအကုန်လုံးပေါ့နော်အစိုးရအပါအဝင်ကဒီတွေ့ဆုံဆွေးနွေးမိလန်းကိုပဲယူလာပါတယ်ဆိုတော့ဒါတော့ကျွန်တော်တို့ဟိုဝန်တာစရာကောင်းတဲ့အခြေအနေလို့ပြောလို့ရပါတယ်။ဒါပေမဲ့ခုနဥခေါ်ဥကဆွေးနွေးသလိုပဲတစ်ဖက်နဲ့တစ်ဖက်နီးနာတွေကတော့ကိုယ်လွန်မှုရှိအောင်ပါပေါ့နော်။ဆိုတော့အဲ့ဒီအနေထားအောက်မှာပဲဟိုကျွန်တော်တို့အကောင်းဆုံးအဖြေရှာနိုင်တော့ကောင်းမယ်လို့ထင်ပါတယ်။
ဥကြောဇန်သာဆွေးနွေးတင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့တန်လွင့်ပေးနေပါတယ်။အခုတစ်ခါတော့ဒီကနေ့ညအတွက်နောက်ဆုံးကြန့်ရှိနေတဲ့အစီအစဉ်တစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ရမှာပါ။ဒေါက်ခင်ဆိုးဝင်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ရေကန်ပတ်လေအနား၃မိုင်ခန့်ရှိပြီးတော့ဖြန်းမြပြီး90ကျော်နှစ်တဲ့ရီရေကန်ဟာတောင်တွေကြားမှာတဘာဝလျောက်အသေးပုံသဏ္ဍာန်တည်ရှိနေတာကိုကထူးထူးခြားခြားတာယာလှပနေတာဖြစ်ပါတယ်။မြန်မာချင်းတိုင်းရင်းသားတွေကလူဆိုင်မျိုးနွယ်စုတွေနဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်တွေကမီဇိုလူမျိုးတွေရဲ့ဒန္ဒါရီပုံမြင်တွေကြောင့်လေရီရေကန်ရဲ့တဘာဝအလှကိုပိုပြီးစိတ်ဝင်စားစေခဲ့တာလည်းဖြစ်ပါတယ်။ဖလန်းမျိုးရဲ့15မိုင်ကွာမှရှိတဲ့စေဖွီးယွာကနေလွန်ခဲ့တဲ့နှစ်ပေါင်း900ကျော်ကစတင်ခဲ့တဲ့ရီရေကန်ဒန္နာယီပုံပြင်ကိုပြောပြသူကတော့ရီခေါ်တာမြို့ကန်ဦးချန်လျန်းနာဖြစ်ပါတယ်
အမစိတ်ပွေးရွာမှာကျွန်တော်ဖူးပွားတွေနေတော့ငါပေါ့နော်အမသူတို့နှစ်တီပူဇော်တော့ငါဟိုစိတ်ပွေးရွာတကြီးရဲ့အိတ်မက်မှာအနတ်ဒရီဟိုရီဆိုတဲ့လူကဟိုနတ်နာမည်ပေါ့အမသူဟိုအိတ်မက်ထဲမှာရွာတကြီးရဲ့နာမည်မှာဟိုဟိုပေါ့ရွာတကြီးရဲ့အိတ်မက်မှာပေါ့အဲခမားအဲဒီစိတ်ပွေးရွာနေထွက်ပါရှာပါရိရီကန်ရှိပါတယ်အမခမရတို့ဟိုတေးလို့ရှင်တေးဆုံးသွားလို့ရှင်ခမရတို့ဝိငင်နေဒီရီကန်တဲ့ဟိုဆင်းသွားကြမယ်အဲလူကျွန်တော်ဖန်စီဖန်စင်ပြီးရဲဆိုပြီးတော့နတ်ကအသိပေးတာပေါ့အိမ်မက်ထဲမှာအဲ့ဒါနဲ့သူတို့လိုက်ရှာပြီးတော့ဒီရိရီကန်ကိုသူတို့သွားတူကြတယ
်ချင်းတောင်နန်းဒေသမှာခရိယန်သာသနာမထွန်းကားခင်နတ်ကိုးကွယ်ကြသူတချို့ရဲ့အယူဆဆိုရင်လည်းမမှားပါဘူးတေဆုံးသူတွေရဲ့ဝိညာဉ်တွေဟာရိရေကန်တဲ့ကိုမစင့်သက်ခင်ဒန္နာရီအရာဘလို့ဖြတ်တန်းကြရလဲဆိုတာနဲ့ပတ်သက်လို့ဥချံလျမ်းနာကရှင်းပြပါတယ
်ဒီရေကန်ကိုတွားတယ်ဆိုတဲ့နေရာမှာဟိုဒီတိုင်းလူတွေကတေပြီးတော့ဝိညာဉ်ကိုတခါတည်းနဲ့ရေကန်ကိုလာတာမဟုတ်ဘူးပုံပြင်ထဲမှာဆိုရင်သူတို့ယုံကြည်မှုကဘလို့ရှိတယ်လဲဆိုရင်အဲ့ဝိညာဉ်တွေကိုဟိုရွှေကွန်ဆိုတဲ့နေရာမှာရွှေကွန်ဆိုတာတွားပြီးသားဝိညာဉ်တွေကအခုလာတဲ့ဝိငင်အတက်တွေကိုသူတို့ကလာကျူတဲ့နေရာပေါ့လေလာကျူတဲ့နေရာရွှေကွန်လူဟိုခေါ်ကြတယ်အဲ့နေရာလည်းပဲဒီအခုကျွန်တော်တို့လှမ်းကြည့်ရမယ်ဆိုရင်ဟိုဟိုအခုဆိုရင်ဟိုကပေါ်တဲ့ရွာလေးပေါ့ဟိုရွာလေးကရွှေကွန်ရွာဒါအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်လေမိုင်နဲ့ဟိုတိုက်မယ်ဆိုရင်တော့အလွန်ဆုံး3မိုင်မရှိပါဘူး2မိုင်ခွဲလောက်ပဲရှိမှာပေါ့နော်အမရွှေကွန်ရှိတယ်သူတို့အမတ်တရအမလည်းပဲအဲ့ဒါကျွန်တော်တို့ဟိုမမွေးခင်ကတည်းကရွှေကွန်လို့ဟိုအမိပေးထားတဲ့နေရာရှိတယ်အမလာသမ ्या ဟိုဝိငင်တွေကိုတွားပြီးသားဝိငင်တွေကလာကျူတဲ့နေရာပေါ့ဟင်းတယ
်ဖလန်းမြို့ကနေရစ်ရေကန်ကိုအသွာတောင်ပေါ်လန်းခီးတစ်ထောက်မှာတွေ့ဆုံခဲ့ရတယ်ဖလန်းမျိုးနဲ့တတော်ဦးစီးဌာနတော့ဥရံထန်းကလည်းဒီဝိငင်ခြံစည်းရိုးနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ်
ဟာသူတို့ဒေတာခေါ်နေစတော့မီတီပလုခေါ်တယ်အဲ့ဒီရေကန်ရေပပလေးလောမှာပေါ့မီတီပလ်ဆိုရစီတယ်အဲ့ဒါဟာကျွန်တော်မြန်မာခေါ်နေစတော့ရီမင်းလို့ခေါ်မလားရီတဲမှာတော့ပေါ့ပေါ့အမိတီချပဲမှာမသေးဘူးဒါပေမဲ့ထိုးချတာတခုတော့ရှိတယ်အဲကျန်တဲ့အပင်တွေကအများဖြစ်စတော့ပေါ့ပေါ့နွေရတီမအရွက်တွေကျွဲတာပေါ့ပေါ့အဲ့ဘီလာလောက်မလာလောက်စတော့ပေါ့ရနူရီထွက်တယ်သူချတော့ပေါ့ပေါ့အဲ့လိုမဟုတ်ဘူးအဲ့ဒီပင်ကအော်တိုဘာလာလောက်မှာသွားမူရင်းကြည့်မှာတော့အရွက်တွေကျွေးကြတယ်။ဘောဘောအပင်ချောက်တလားဆိုမှမချောက်ပါဘူးဒါသူ့တဘာဝပေါ့
။ရိရေကန်ရဲ့ထူးခြားချက်နောက်တစ်ခုကတော့ဆောင်းတွင်မှာကံရီနောက်တာပါပဲလို့ဦးချန်ညနာကပြောပါတယ်
။ဒီရေကန်ကဟိုတစ်နှစ်တစ်ခါဆောင်းရတယ်မှာအများဖြင့်ဒီဇင်ဘာလနောက်ဆုံးပတ်နဲ့ဇန်နဝါရီလပထမပတ်ပေါ့။အဲတော်တွင်မှာဒီရေကန်ကဟိုနှစ်တိုင်းနှစ်တိုင်းရေကနောက်တယ်အဲ့ချိန်မှဆိုရင်မိုးလည်းမရွာဘူးပေါ့ဒါရေနောက်လည်းဘာမှလည်းမဝင်ဘူးဆောင်းမှအဲ့လိုရေနောက်တာကအိမာရမတော်တော်လေးထူးခြားပါတယ်ဒါမျိုးကဘာပေါ်မှာရှိချင်မှလည်းရှိမှာပေါ့နော်ဒါပေမဲ့ရေနောက်တယ်ဆိုတာလည်းပဲနှစ်စဉ်နှစ်တိုင်းတော့မတူပါဘူးတစ်ခါတလေကြတော့ဟိုသဘောတရားလောက်ပဲနှစ်ဟိုနောက်တယ်နှစ်တည်းလည်းရှိတယ်တစ်ခါတလေကြတော့တော်တော်လေးနောက်တယ်ခြေလက်တော်မှရှိလို့မရတော့အောင်ပေါ့နော်မကောင်းတော့အောင်ရေကနောက်တာအဲ့လိုမျိုးအဲ့ဒါလည်းပဲထူးခြားချက်ပေါ့
ဒေသခံတချို့ကတော့ရေကန်ထဲမှာငကားတွေရဲ့လှုပ်ရှားမှုကြောင့်လို့ယုံကြည်ကြပါတယ်တဲ့အိန္ဒိယနိုင်ငံအာသံပြည်နယ်ထဲမှာရှိတဲ့ဗုဒ္ဓဘာသာဝင်တချို့ကတော့ဒီရိရေကန်ထဲမှာငကားမင်းရှိတယ်လို့ယုံကြည်ကြပြီးတော့တေဆုံးသူတွေအတွက်ရည်လေနဲ့နှစ်ပတ်လေပွဲတွေအတွက်ဒီရိရေကမှာနဂါပူဇော်ပွဲတွေကိုကျင်းပလေးရှိကြပါတယ်ရိရေကကရေကိုတောက်ရေအဖြစ်မသုံးနိုင်ပေမဲ့လို့ကိုလက်တန့်စင်တာအဝတ်လျှော်ဖွတ်တာငါးမွေးမြူတာနဲ့ငါးဖန်းတာတွေအတွက်ဒေသခံတွေကအသုံးပြုနေကြပါတယ်လမ်းပန်းဆက်သွယ်ရေးခက်ခဲလာတဲ့ချင်းပြည်နယ်တောင်ပေါ်ဒေသကပင်လယ်ရေမြင့်နယ်ပြင်အထက်ပေ2800ကျော်မှာတည်ရှိတဲ့ဒီရိရေကန်ကိုမြန်မာပြည်တွင်းကလာရောက်သူတွေအလာကျဲနေစေဖြစ်ပေမဲ့လို့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကမီဇိုလူမျိုးတွေအတွက်ကတော့တေဆုံးသူတွေအလွမ်းပြေအလုအလတ်ရဲ့မှာလာရောက်အပန်းဖြေကြပါတယ်။ရိရေကန်ရဲ့ရေအရင်းအမြစ်ဖြစ်နိုင်ခြေကိုလည်းဦးစီယန်ကအခုလိုသုံးသပ်လိုက်ပါတယ်
။အဲ့ဒီရိရေကန်အောက်ခေါ်မှာပေါ့နော်ချုပ်တန်းချုပ်တန်းစီမှာရေထွက်တဲ့ချုပ်တန်း ဘာလဲဆိုတော့ဒီနားလေးမှာရေရေဒွန်းတူချတော့ပြီးဆဲငါပြီးလို့မှာချုပ်တန်းရှိတယ်အဲ့ဒီချုပ်ချုပ်ဖြာရန်လေးမှာရေထွက်တယ်အဲ့ဒါတအားဤတယ်အထင်သာတော့အောက်ချန်းခင်းမှာချုပ်တန်းရေထွက်တဲ့ချုပ်တန်းရှိမှတယ်အထင်နဲ့ပေါ့နော်
တရားကြီးကတော့ဘယ်ဥမာတော့စီစဉ်မသွားဘူးဘယ်ဥမာစီစဉ်လာလဲမဝင်ရမမြင်ရဘူ
းမူရာဒီမှာဟုမဆုံးမဆုံးမဘုနောအဲ့ဒါထွက်တော့တယ်ဟုတ်ပါဘူးရှန်ရှန်တော့တယ်ဟုတ်တယ
်ရှန်တော့
ချစ်ချင်းမြစ်တာရဲ့တင်္ကေတဖြစ်တယ်အသေးနှလုံးပုံသဏ္ဍာန်တာယာလှပလှတဲ့ရိရေကန်ကြီးနဲ့ပတ်သက်လို့ချင်းတိုင်းရင်းသားတွေကမယိုးနိုင်တဲ့ဒန္နာရီပုံမြင်တွေကိုပြောပြကြရင်တဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးကိုလေဝိုင်းဝန်းထိမ့်သိမ့်နေကြပါတယ်လို့ဒေသခံတွေကဂုဏ်ယူစွာနဲ့ပြောဆိုနေကြကြောင်းပါရှင
်။ Okay, so when season 10 set တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။ Well, Myanmar has many great products and services that are very attractive.to the United States.
နိုင်ငံကြီးလုံးဆောင်တာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုရင်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်မှုလေ။ဈေးကလည်းလုံးရင်းအင်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary.
ရန်နေဆိုင်လည်းနဲ့ပို့ပြီးခက်ခဲတာပဲကားကြားထဲမှာနေနေရတာပေါ့။ကားကြားထဲမှာကိုဝင်းတို့ဝင်းဝင်းတို့ရှာနေရတာ။ဒီဘက်ပတ်ဆောင်မရရောက်ရှာတာ။မနေ့ပိုင်းကိုဈေးပိုးရောင်းရှာတာ
မြန်မာနိုင်ငံတကာငွေကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ဖြေကနေမြန်မာဘာသာအစီအစဉ်တွေကိုည10:00အထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနေ့ဖြန်မနေ့ VOA ကနေထုတ်လွှင့်ပေးမယ့်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့39တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ဘုရားဆက်ပြီးတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။
American နိုင်ငံရဲ့ဝန်ကြီး John Kerry ဟာသူဟာ Saudi Arabia နိုင်ငံကိုတောက်ရောက်တဲ့အခါမှာစစ်တမ်းကြောင့်ပျက်စီးနေတဲ့ယေမန်နိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်။သူရဲ့ခရီးစဉ်တစ်ထောက်နားတဲ့ဂျဘူတီနိုင်ငံကိုဒီကနေ့ရောက်ဆင်ပါတယ်။ယေမန်အတွက် American ကထောက်ပံ့ငွေနောက်ထပ်ဒေါ်လာတန်ပေါင်း68သန်းပေးမယ်လို့ကြေညာခဲ့ကြောင်းဝန်ကြီး Kerry ရဲ့ခရီးစဉ်မှာအတူလိုက်ပါသွားတဲ့သတင်းတောက်ကပြောပါတယ်။ဒီအထောက်ပံ့တွေကလည်းယေမန်နိုင်ငံမှာလိုအပ်တဲ့အစားအစာတောက်ရည်တန်းအခိုးလုံးနေထိုင်ဖို့နဲ့တခြားလိုအပ်ချက်တွေဖြည့်ဆည်းပေးနေတဲ့အဖွဲ့တွေအတွက်ဒေါ်လာ16သန်းပေးဖို့ရှိတယ်လို့နိုင်ငံကြီးဌာနကပြောပါတယ်။ယေမန်ဆွေးအကိုဖြုတ်ချဖို့ကြိုးစားနေတဲ့ဟူဒီတပုံတွေကို Saudi Arabia ကလေကြောင်းတိုက်ခိုက်မှုတွေလုပ်နေပါတယ်။ဂျဘူတီမှာဝန်ကြီး Kerry ဟာဂျဘူတီသမ္မတ Ismail Omar Guelleh နဲ့နိုင်ငံခြားရေးဝန်ကြီး Mohammed Ali Yusuf တို့နဲ့တွေ့ဆုံပြီးယေမန်ကအကြမ်းဖက်မှုတွေကြောင့်အီလင်ပင်လယ်ကွေ့တစ်ဖက်ကမ်းမှာရှိတဲ့ဂျဘူတီကိုထွက်ပြေးခေါ်လွှာရတဲ့ရာနဲ့ချီတဲ့ American ဒုက္ခသည်တွေကိုအကူအညီပေးခဲ့တာအတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။ American နိုင်ငံခြားရေးဝန်ကြီး John Kerry ဟာ Somalia နိုင်ငံကိုပထမဆုံးတွေ့ရောက်ခဲ့ပြီးနောက်တနေ့မှာပဲဂျဘူတီကိုပထမဆုံးချိန်ဖြစ်သွားရောက်တာပါ။ဝန်ကြီး Kerry အရှေ့လေပိုင်းနဲ့ Africa အရှေ့ပိုင်းဒေသက American တပ်တွေအတွက်အရေးပါလာပြီးဖြစ်တဲ့ဂျဘူတီမှာရှိတဲ့ American စစ်တပ်အခြေစိုက်စခန်းကိုတွေ့ရောက်ဖို့ရှိပြီးဒီကနေ့နှောင်းပိုင်းမှာတော့ Saudi Arabia နိုင်ငံကိုတွေ့ရောက်မှာဖြစ်ပါတယ်။American နဲ့ Cuba နိုင်ငံကြားဆက်ဆံရေးပုံမှန်ပြန်ဖြစ်လာအောင် American ဆွေအဖွဲ့ကစူးစမ်းဆောင်ရွက်တဲ့အနေနဲ့နိုင်ငံကြားတင်မောပြည့်စွတ်ရာကိုပြန်ပြီးတော့လှုပ်ဆောင်လိုက်ပါတယ် American ပြည်ထောင်စုတောင်ဘက်ဆန်း Florida ပြည်နယ်ကနေ Cuba နိုင်ငံ Havana ထိမိုင်100လောက်ခီးစဉ်တွင်ခီးတဲ့နဲ့ကုန်တင်မောကုမ္ပဏီ၄ခုတဲ့မင်းကို American ဗဏ္ဍာရေးဝန်ကြီးဌာနက license တွေချထားပေးလိုက်ပါတယ်အီရန်ကနေဖန်ဆီးထိန်းသိမ်းထားတဲ့ Max Tigris ကုန်တင်သင်္ဘောကသင်္ဘောသား24ယောက်မှာမြန်မာသင်္ဘောသား73ယောက်ပါဝင်ပါတယ်။သူတို့သင်္ဘောအမှုထမ်း24ခုကိုမဖမ်းထားဘဲလိုအပ်တဲ့ဆိုရင်ကောင်ဆစ်ဆန်ရတဲ့နဲ့တွဲဆောင်ပြောဆိုတာအတွက်ကန့်သတ်မထားဘူးလို့အီရန်နိုင်ငံသားကြီးပြောခွင့်ရကပြောပါတယ်။မြေရေပြင်းနယ်ကိုဖျက်ပြီးဂရိနိုင်ငံဥတီသွားနေတဲ့လေသွင်းရာဘာလီတွေနဲ့အဲ့ဒီပေါ်မှာလိုက်ပါလာတဲ့အာဖဂန်32ဦးနဲ့အတူမြန်မာနိုင်ငံ33ဦးကိုတူရကီကမ်းခြေဆောင်တပ်ဖွဲ့ကဖမ်းခဲ့ပါတယ်။
သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမတ်သိန်ဂီထက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VOA American အတန်းညဘက်မြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီ190တို့ကအတန်းလွှင့်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နေပါ
This program has come to you from the Voice of America, Washington.